ကယနေ့ပြုလုပ်တဲ့ကုသိုလ်ရဲ့ဖို့ပါပါကိုကျေးဇူးရှင်ပုဂ္ဂိုလ်များနဲ့တကောဝိနည်းတတဝအပေါင်းအားအများတန်ပေးဝေခြင်းမိမိတို့တို့နိဗ္ဗာန်ကိုရည်မှန်းပြီးတော့ရည်စက်ချမှုပြုလုပ်ခြင်းဒီကိစ္စမရဘူးမလုပ်လို့မှရှေးဥစွာအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကိုယ်စားတက်ပြတဲ့1368ခုနှစ်ဝါကောင်လာဇန်2ရက်ခရစ်နှစ် 2006 ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကမန္တလေးမြို့စက်မှုနှစ်မြို့တဲမှာနေထိုင်ကြတယ်တက္ကမကြီးမိခင်ကြီးတို့ဦးသာသူယူခိုင်ဝင်းတော်မြတ်မြံတွယ်မိသားစုတို့ကတန်ဃာတော်အပါ181ပါးအားနနက်ခါမှာမွန်မြတ်တော်ခဲဝယ်ဘောဇင်ညာဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာနေရာဖြင့်နဝကောမဝိထု3000ကျပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်နောက်ပြီးတော့မန္တလေးမြို့ဆက်မှုနှစ်မြို့တဲမှာနေထိုင်ရတဲ့ဦးမြင့်ဆွေတော်စီစီဝင်းမိသားစုတို့ကလည်းပဲဦးမြင့်ဆွေရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားနေ့လယ်ခါမှာမွန်မြတ်တော်ခဲဝယ်ဘောဇင်များဆက်ကပ်လူတန်းကြခြင်းကြွားရောက်လာတဲ့အပရိသတ်များနဲ့တကောအကြောင်းတိုက်တွင်ရှိယောဂီသူတော်ရှင်တို့အားလည်းတရားဖြူဖွေးကြွေးမွေးအပ်ကံကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြစ်နေတဲ့တရီတိုင်းဖဲပင်ကန်းဒွိစုံတစုံနဲ့နဝကမ္မ1000ကျပ်လူတန်းခြင်းနောက်ပြီးတော့ကုသိုလ်ကောင်းမှုပြုပတ်ခြင်းနဲ့ဆွေမျိုးများဖြစ်ကြတဲ့ကိုထွန်းနိုင်ဝင်းမကျင်တိမိသားစုတို့ကတန်ဃာတော်181ပါးတို့အားလက်ကင်ဘဝ181ချဲလူတန်းခြင်းကိုတင်ထွန်းဝင်းမမြင်ခိုင်မိသားစုတို့ကလည်းတန်ဃာတော်181ပါးတို့အားဗလာစာဟုတ် 181 အုပ်လူတန်းခြင်းဥခွေတော်တန်းကြည်မိသားစုတို့ကဓမ္မပူဇာခြင်းနဲ့9000ကျပ်လူတန်းခြင်းဦးမြင့်ဝေတော်ဆန်းဆန်းအေးမိသားစုတို့ကလည်းနဝကမ္မ9000ကျပ်လူတန်းခြင်းဦးမြင့်ကျော်တော်တီတီမိသားစုတို့ကလည်းနဝကမ္မ3000ကျပ်ဦးအောင်ကြည်ဆိုတော်စင်မာလက်မိသားစုတို့ကနဝကမ္မ2000ကျပ်ဦးကျော်လာတော်တန်းကြည်မိသားစုတို့ကလည်းနဝကမ္မ2000ကျပ်ဆိုပြီးတော့ဓမ္မပူဇာဖြစ်နေဝိုင်းဝိုင်းပြီးတော့စုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုပတ်အဖြစ်နဲ့ပြုလုပ်ကြရတယ်ပေါ့ယနေ့မွေးနေ့မင်္ဂလာဖြစ်တဲ့နှစ်မြောက်နှစ်ကြိမ်မြောက်လာရောက်ပြီးတော့ပြုရင်းနဲ့အာလုံးမိတ်ဆွေသင်္ကဟမိဘတွေရောစုပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အားမိမိတို့ဆွမ်းအားရှိသည်မြတ်သင်္ကန်းဆွမ်းနဝကမ္မပလာစာဟုလက်ကင်ဘဝစသောပစ္စည်းမျိုးစုံကိုလူတန်းထောက်ပံ့ကြရတဲ့ပေါ့အဲ့တော့ယနေ့ဘုန်းကြီးကနှုမောဒနာတရားအနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့အခြားတရားကိုမဟောဘဲနဲ့မနေ့ကဆွမ်းတကမှဒေါ်ဆူဆူဝင်းလျှောက်တဲ့အတိုင်းပဲသူမေးထားတဲ့လေကုန်းတစ်ခုကိုပဲအကျယ်တဝဲပြန်ပြီးတော့ဖြေပြပေးနေပေါ့အဲ့တော့တရားနာမယ်ကိုဗာတရားလို့တက်မယ်ဆိုတော့ကြောင်းကြမဲ့စွာမနေရဆိုတဲ့တရားကောင်းကြီးနာမယ်နဲ့ဟောပေးနေပေါ့ကြောင်းကြမဲ့စွာမနေရဆိုတာအရာရာမှာကြောင်းကြမဲ့ပြီးတော့အေးအေးဆေးဆေးနေတဲ့မလားမနေတင်ဘူးလားလို့ခွဲခြားပြီးတော့ဟောပေးနေပေါ့ဟိုအရင်တပတ်တုန်းကဒေါ်စီစီဝင်းကဗာမေးဘူးတလေဆိုတော့ဥပမာအားဖြင့်ကြောင်တကြောင်မျိုးဖြစ်ဖြစ်မိသားစုတစုပဲဖြစ်ဖြစ်ပေါ့မိသားစုတစုမှာအိမ်တော်ဦးစီးဖြစ်တဲ့မိဘနဲ့ပါနဲ့သားသမီးတွေရှိကြတာဘုန်းကြီးတို့ကြောင်တိုက်တိုင်းမှာဆိုလို့ရှိရင်လည်းနာယကအကြီးဆုံးနဲ့အောက်လကနာယကအဲ့ဒီအောက်မှာစာကြတန်ဃာတော်တွေဆိုတာအတီးတီရှိကြတယ်ပေါ့အဲ့ဒီလိုရှိကြတဲ့အခါမှာအိမ်တည်းအိမ်မှာဥပမာဆိုကြပါတော့ဖခင်ဖြစ်တဲ့လူကကြောင်ကြစိတ်ကြီးပြီးတော့မိခင်ဖြစ်တဲ့လူနဲ့သားသမီးတွေကကြောင်ကြမဲ့အေးအေးဆေးဆေးနေတဲ့မိသားစုလည်းပဲရှိတာ။နောက်တနည်းအားဖြင့်မိခင်ဖြစ်တဲ့လူကကြောင်ကြဆိုင်ပြီးတော့ခင်ပွန်းဖြစ်တဲ့ပုဂ္ဂိုလ်နဲ့သားသမီးတွေကကြောင်ကြမဲ့အေးအေးဆေးဆေးနေတဲ့မိသားစုမျိုးလည်းပဲရှိနိုင်တာ။တချို့အိမ်တွေကြတော့မိဘနှစ်ပါးကကြောင်ကြမဲ့နေပြီးတော့သားကြီးသမီးကြီးစတဲ့သားသမီးတွေကအိမ်ရဲ့ကိစ္စကြောင်ကြဆိုင်ပြီးတော့နေရတဲ့ပုံစံရှိတယ်ပေါ့ ရှိတဲ့အခါမှာဘာသွားတွေ့ရတယ်ဆိုတော့ဥပမာအချင်းမိခင်ဖြစ်တဲ့လူကအိမ်ရဲ့စီးပွားရေးကိုလည်းပဲကြောင်းကြဆိုက်ရတယ်။သားသမီးတွေရဲ့ပညာရေးကိုလည်းပဲမှတ်တမ်းတွေပါလို့ကြည့်ကြည့်လို့ကြောင်းကြဆိုက်တွင်တင်ဆုံးမပေးရတယ်ပေါ့။နောက်ပြီးတော့သားသမီးတွေရဲ့ကျင့်စာရိတ္တဆေးဝါးတွေများဆွဲနေသလားအရက်သေးစာတွေများလွန်ကျန်တောက်သလားအပေါင်းတင်များမှားသလားဆိုပြီးတော့သားသမီးတွေရဲ့စိတ်သက်ရေးရာကိုလည်းပဲအကျင့်စာရိတ္တရေးရာကိုလည်းပဲကြောင်းကြဆိုက်ရတယ်အဲ့ရဲ့စီပွားရေးသာသမီရဲ့ပညာရေးသာသမီရဲ့အကျဉ်းစာရိတ္တနောက်ပြီးတော့ပဝန်းကျင်နဲ့တင့်လျော်အောင်နေမှုထိုင်မှုပဝန်းကျင်နဲ့ဝီရောဓိမဖြစ်အောင်စန့်ကျင်မှမဖြစ်အောင်ကြောင်းကြဆိုက်ပြီးတော့နေရနောက်ပြီးတော့အကြီးအကဲဖြစ်တဲ့ရက်ွက်လူကြီးတန်းဒီအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေနဲ့မစန့်ကျင်အောင်လည်းပဲကြောင်းကြဆိုက်တယ်ပေါ့ကျန်တဲ့မိသားစုတွေကတော့ဖခင်ပါဝင်သာသမီတွေရဲ့ဥပမာအဖြစ်ကြောင်းကြမဲ့အေးအေးနေတဲ့အခါမှာမေဘုံကပါလဲဆိုတော့ကြောင်းကြမဲ့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်ကြီးကြတော့အကုသိုလ်ကင်းနေပြီတော့တဲ့ကြောင်းကြဆိုင်တဲ့ပုဂ္ဂိုလ်ကြတော့အကုသိုလ်မြန်ပူဖြစ်နေမလားဆိုပြီးတော့ဒီမေဘုံကိုမေးပါတယ်အဲ့တော့ဒီမေဘုံကိုဘုန်းကြီးကလည်းပဲအာလုံးသူတရားညာတဲ့ပုဂ္ဂိုလ်တွေလည်းပဲသိသွားအောင်မြတ်စွာဘုရားရှင်ရဲ့အလိုဟာဘလို့ဖြစ်ပါတယ်မြတ်စွာဘုရားကဘလို့ပုဂ္ဂိုလ်မျိုးဖြစ်စေခြင်းတလဲဆိုပြီးတော့ဥတည်ပြီးတော့ယေစာပြာဟောကြားတော်မူခဲ့တဲ့ပိဋကတ်၃ပုံကိုနိကေ၅ရဲ့ဓမ္မခန္ဓာရရဲ့နေပြီးတော့ကောက်ချက်တွေဆွဲပြီးတော့ဘုန်းကြီးကလည်းပဲဒီဖြေကိုဖြေပေးပါဒါကြောင့်မတရားကောင်းစဉ်ကိုလည်းပဲကြောင်းကြမဲ့စွာမနေရဆိုတဲ့တရားကောင်းစဉ်လည်းပဲတက်ပြီးတော့ဘုန်းကြီးတက်နိုင်နေနားလည်အောင်ရှင်းလင်းပြီးတော့ဟောကြားပေးနေပေါ့တရားနာပြီးတဲ့အခါမှာလည်းပဲမရှင်းဘူးဆိုလို့ရှိရင်ဘုန်းကြီးကိုမေးနိုင်ပါတယ်ဘုန်းကြီးလည်းစွမ်းအားရှိတယ်များကိုသိတဲ့လောက်ဖြေပေးမယ်ပေါ့အလုံးသိတယ်လို့တော့ဝန်မခံပါဘူးဒါကြောင့်မဒီတရားနာတဲ့အခါမှာလည်းပဲစူးစမ်းပြီးတော့နားယူပေးပါဒါကြောင့်မဒီမသိတာရှိလို့ရှိရင်သိသွားလို့ရှိရင်တရားနာရကျုပ်နဲ့တရားနာတဲ့အခါမှာမှန်ကြည့်တယ်လို့သဘောထားပြီးတော့ကိုမှဒီစိတ်တည်းပြည့်စုံလို့ရှိရင်ဆက်လက်ကျင့်သုံးမယ်ပြင်းစရာစိတ်သက်တွေရှိလို့ရှိရင်လည်းပဲပြုပြင်မယ်ဆိုတဲ့စိတ်ထားနဲ့တရားနာလို့ရှိရင်တရားနာရကြုံလည်းပဲနဲ့တယ်လို့တရားဟောတဲ့ပုဂ္ဂိုလ်ကလည်းပဲပင်ပန်းခံရကြုံနဲ့တယ်ပေါ့ဒါကြောင့်မဒီတရားကိုဒီဒေါ်ဆွေဆွေဝင်းနေခဲ့တဲ့ဒီကြောင်းကြမဲ့နေတာကအာဟုတုကင်းပြီးတော့ကြောင်းကြတဲ့ပုဂ္ဂိုလ်ကြတော့အာဟုတုတွေများနေသလားဒါကြောင့်မို့ကြောင်းကြမဲ့ပြီးအေးအေးဆေးဆေးနေရတာပိုကောင်းမလားဆိုတဲ့မေးခွန်းကိုဘုန်းကြီးကဖြေတဲ့အနေနဲ့ဒီနေ့တရားကိုဟောပေးပါအဲ့တော့ဘုန်းကြီးတို့လည်းပဲကြောင်းတိုက်မှာသူတန်ဃာ181ပါးပေါ့မမျောလင်းမဲနဲ့သူကသူများများလာတဲ့ကလူကြီးတယောက်လူကြီးတစ်ပါးအနေနဲ့ဖြစ်ခဲ့ရတယ်။အောက်ကလည်းပဲနာယက5ပါးဖွဲ့စည်းတယ်အဲ့ဒီအောက်မှာစာချအပါ20လောက်ဖွဲ့စည်းတယ်အဲ့ဒီအောက်မှာစာသင်သားတွေရှိတယ်ပေါ့အဆင့်ဆင့်အုပ်ချုပ်ပြီးတော့နေခဲ့ရတယ်မိမိတို့လည်းပဲမိမိတို့ရဲ့အိမ်မှာစီးပွားရေးရတစ်ဖက်သာသမီတွေပညာရေးရတစ်ဖက်သာသမီတွေရဲ့စာရိတ္တကတစ်ဖက်လူမှုဆက်ဆံရေးရတစ်ဖက်အရေးပေါင်းများစွာကိစ္စများများလူတို့ပေါင်းလို့ဆိုတဲ့အတိုင်းမိမိတို့မှာလည်းပဲကိစ္စတွေအများကြီးရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကလောကမှာကျင့်သုံးနေတဲ့အခါဘယ်လိုကျင့်သုံးနေထိုင်သင့်တယ်လို့ဒါတွေကိုပိဋကတ်၃ပုံကလာရှိတဲ့တရားတော်နဲ့မြတ်စွာဘုရားမင်ကြားတော်မူချက်ကိုဥတည်ပြီးတော့ဘုန်းကြီးကဟောပေးနေပေါ့အဲ့တော့မြတ်စွာဘုရားကကြောင်းကြမဲ့စွာမနေရဆိုတဲ့အတိုင်းနဲ့ဆရာသမားလုပ်တဲ့ပုဂ္ဂိုလ်မိဘလုပ်နေတဲ့ပုဂ္ဂိုလ်တွေကြောင်းနေမှာလောကီကြောင်းနေမှာဆိုရင်လည်းကြောင်းဆရာဆရာမလုပ်နေတဲ့ပုဂ္ဂိုလ်တွေလူကြီးဖြစ်တဲ့ပုဂ္ဂိုလ်တွေကိုအမျိုးသားဖွဲ့ကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ပိဋကတ်၃ပုံဤကိန်း၅ရဲ့ထဲမှာအမျိုးသားဖွဲ့ကြည့်လိုက်လို့ရှိရင်၃မျိုး၃စားသွားပြီးတော့တွေ့ရပါတယ်အဲ့တော့၃မျိုး၃စားကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုတော့တဦးသောပုဂ္ဂိုလ်ကအပေါ်တုတ်ကပုဂ္ဂိုလ်တဲ့ကြောင်းကြမဲ့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်ပေါ့ဒီလိုလူကြီးတွေလည်းပဲရှိတယ်ဒီလိုတန်ဃာတော်ဆရာတော်တွေလည်းပဲရှိတယ်ဒီလိုကျောင်းဆရာဆရာမတွေလည်းပဲရှိတယ်ကျောင်းဆရာဆရာမတွေဆိုလို့ရှိရင်လည်းပဲအချိန်တိုင်းပညာသင်ပေးလိုက်တာပဲကျောင်းသားတွေစိတ်ထဲမှာဘယ်လိုဖြစ်နေတယ်သူတို့ဘသူနဲ့ဘသူမတည့်ဘူးဒါကိုကိုကနေပြီးတော့ဖြန့်ပြေးပြီးတော့မေတ္တာတရားရောက်လာအောင်ဒါမျိုးကြောင်းကြမဆိုင်ပဲနဲ့ငါတောင်းတာစာတင်ယုံပဲဆိုပြီးတော့အချိန်တန်လို့ရှိရင်စာတင်ပေးလိုက်တယ်ပေါ့ပြီးလို့ရှိရင်ကိုကကိုဖာတိပါတာအေးအေးဆေးဆေးပဲနေတယ်လူမုံမခံချင်ဘူးပေါ့ဒါကိုအဘောတုတ်ကကြောင်းကြမဲ့တဲ့ပုဂ္ဂိုလ်လို့ဒီလိုပဲခေါ်ရပါဘူးဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တည်းရဲ့လောကမှာလည်းပဲတန်ဃာတွေတော့မွေးထားတယ် တပည့်တွေကဆိုးတွန်းနေတာဟာငါပြောနေလို့ငါမုန်းယုံမရှိမှဒုက္ခနဲ့သူသွားပါစေဆိုပြီးတော့ပြောဖို့ရကြိုးစားမကြည့်ပဲနဲ့သူတို့ပညာရေးတက်သွားအောင်သူတို့စိတ်တည်းကောင်းလောင်သူတို့အနေထိုင်ကောင်းတောင်ကြောင်းကြမှုမရှိပဲနဲ့ငါအေးအေးဆေးဆေးနေတာကောင်းပါလေကိုစာလေးကိုဖတ်ကိုတရားလေးကိုထိုင်းနေတာကောင်းတယ်သူတို့ကသူတို့ဘာဖြစ်ဖြစ်သူတို့ဖြစ်သူတို့ခံလိုက်မယ်ဆိုပြီးတော့ကြောင်းကြမနေနေတယ်ဆရာတော်တွေလည်းပဲရှိတတ်တယ်ပေါ့မိဘတွေဘာတွေဖြစ်နေတယ်နောက်ပြီးတော့သာသမီတွေမှလည်းပဲကြီးကဲဖြစ်နေပြီးတယ်ဗျဒီလိုပဲကဲသူကံနဲ့သူသွားလိုက်မယ်ချိန်တန်စားတော့အိတ်ပြီးတော့ကိုစီဝါရီလေးကိုလှုပ်ကိုပတိလေးကိုစိတ်နေအေးအေးဆေးဆေးနေပြီးတာပဲဆိုပြီးတော့ဒီလိုကြောင်းကြနေတဲ့ပုဂ္ဂိုလ်ကတအုပ်စုတဲ့ဒါကနံပါတ်၁အပေါ်တုတ်ကကြောင်းကြမနေနေတဲ့ပုဂ္ဂိုလ်တဲ့သူကတော့အပေါ်ရန်ကားကြည့်လို့ရှိရင်တော့အင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်ပဲနောက်ပြီးတော့နံပါတ်နဲ့နံပါတ်၃ကဘာလဲဆိုတော့အဲ့ဒီလိုကြောင်းကြမဲ့တော့မနေဘူးတဲ့တပည့်သားတွေပေါ်သာသမီတွေပေါ်မှာအမြဲတမ်းနဲ့ကြောင်းကြစိုက်ပြီးတော့စိတ်တည်းရေးပညာရေးလူမှုရေးအလုံးညီညွတ်အောင်တတ်နိုင်နေမြမေတ္တာကရုဏာနဲ့တတ်နိုင်နေမြကြိုးစားပြီးတော့ကြောင်းကြတဲ့ပုံကိုယ်တွေမှာလည်းပဲနှစ်မျိုးနှစ်စားရှိတယ်လေစောစောကအဘောတုတ်ကကကြောင်းကြမဲ့တဲ့ပုံကတစ်မျိုးပြောဆိုဆုံးမတဲ့နေရာမှာလည်းနှစ်မျိုးနှစ်စားကွဲသွားတယ်နံပါတ်၁ကပါလဲဆိုတော့ဒန်ရန္ဒဘဝေတကပုဂ္ဂိုလ်တဲ့ပြောဆိုတော့ဆုံးမပါရဲ့ဆရာလုပ်ပြီးတော့ဆုံးမပါရဲ့မိဘဖြစ်နေလို့ဆုံးမပါရဲ့ကျောင်းတိုင်ဆရာတော်ဖြစ်နေတဲ့အတွက်တပည့်ကျောင်းသားတွေရှင်ဟန်တွေကိုဆုံးမပါရဲ့ဒါပေမဲ့လို့ तू ကဘယ်လိုလဲဆိုတော့ရန္ဒဘဝေတကပုဂ္ဂိုလ်ဆိုတာအမြဲတမ်းနဲ့အပေါ့အကြအပြစ်ကိုရှုပြီးတော့ဆုံးမတယ်တဲ့သူကြတော့ဘယ်လိုလဲဆိုတော့သာသမီတယောက်လုပ်ငန်းတစ်ခုမှားသွားတယ်ဆိုရင်မင်းဒီအရွယ်ကြီးရောက်နေမှာဒါလေးမှမသိဘူးလားဆိုတဲ့စိတ်တက်နဲ့ဆုံးမတာပေါ့မင်းဒီမှာဆယ်တန်းတောင်အောင်နေပြီတက္ကသိုလ်တောင်ဘွဲရနေပြီဒါတော့ကလေးမှနားမလည်ဘူးလားဆိုပြီးသာသမီပုံမှာနှိမ်တဲ့စိတ်ကိုကိုကိုတော့နားလည်တဲ့စိတ်ကြွားချင်တဲ့စိတ်နဲ့ဆုံးမတာတွေလည်းပဲရှိတယ်ပေါ့ဘုန်းကြီးတို့တန်ခါတော်လောကမှာလည်းပဲဒီလိုပဲတပည့်တစ်ပါးကမှားသွားပြီးဆိုရင်လူရှိမကြောင်သူရှိမကြောင်နဲ့ဒါတော့ကလေးမှမသိဘူးလားဒါလေးမှမလုပ်တတ်ဘူးလားဒီရွှေကြီးရောက်နေပြီဘာညာနဲ့သူ့ကိုအဆက်ပွဲရင်ပွဲဆက်ချင်လဲဆက်ပိတ်စီဆိုတဲ့စိတ်တက်နဲ့ဆုံးမတာကိုဒါရန္ဒကဝိတကအပေါ့ချားရှုပြီးတော့ပြောဆိုလေးရှိတဲ့ပုံကိုလို့ခေါ်ပါတယ်ကျောင်းဆရာဆရာမတွေလည်းပဲဒီတိုင်းပဲတပည့်တယောက်ကိုဆုံးမပြီဆိုလို့ရှိရင်လိမ္မာရေးချရှိပါစေဆိုတဲ့စိတ်တက်မထားပဲနဲ့ဒီကောင်တော့အချက်တွေ့ပြီးအချက်ခွဲလျောက်အောင်လို့ဆိုပြီးတော့အချက်ခွဲတဲ့အနေနဲ့အချက်ခွဲအောင်လုပ်တဲ့အနေနဲ့ဆုံးမတယ်။အော်ကြီးဟစ်ကြဲပြောတယ်ဒါမျိုးဆုံးမတဲ့ပုဂ္ဂိုလ်ကတမျိုးတဲ့အဲ့တော့နံပါတ်၁ကအဘောတုတ်ကကြောင်းကြမဲ့တယ်ဘသူမှပါပြောကိုကကိုပတိလေးစိတ်အေးအေးဆေးဆေးနေတယ်ဒါအကုသို့ကင်းတယ်လို့နေတဲ့ဆရာသမားမိဘကတမျိုးပေါ့နောက်နံပါတ်နှစ်ကဆုံးတော့ဆုံးမပါရဲ့ဒါပဲလို့ဆုံးမတဲ့အခါမှာကိုကိုကိုလူတက်ကြီးလှုပ်ရှင်တဲ့စိတ်ဒါမှမဟုတ်လည်းပဲသူတစ်ပါးကိုသာသမီတွေတပည့်တွေကိုဒါလေးမှမသိဘူးလားလို့နှိမ့်ချခြင်းနဲ့စိတ်ဒီလိုစိတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ကတမျိုးလေဒါကိုရန္တာကဝိတောက်ကပုဂ္ဂိုလ်လို့ခေါ်ပါတယ်ဒါနံပါတ်နှစ်ဆရာသမားမိဘအမျိုးအစားပါနောက်နံပါတ်သုံးဆရာသမားမိဘအမျိုးအစားဘယ်လိုလဲဆိုတော့အုံလုံးတဏ္ဍတဘာဝတန်ထိတပုဂ္ဂိုလ်တဲ့ဗမာလူကပါလဲဆိုတော့ကဲပြင်းခြင်းနဲ့စိတ်ပြုပြင်စီလိုတဲ့စိတ်နဲ့ပျော်ပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်တဲ့သာသမီဆရာသမားတွေရှိတယ်ဆရာသမားလည်းပဲတပည့်တွေရှိတယ်မိဘကလည်းပဲသာသမီရှိတယ်ပေါ့အတန်းကြောင့်မှလည်းပဲဆရာဆရာမတွေကတပည့်သာသမီတွေရှိကြတယ်သူတို့ကိုဆုံးမတဲ့အခါမှာတခုခုမှားနေပြီဆိုလို့ရှိရင်မတိသေးတာကိုသိပါစေဆိုတဲ့စိတ်နဲ့ဒါဒီလိုဒီလိုရှိတယ်ဆိုပြီးတော့ဆုံးမတယ်သူကိုသိစေလိုတဲ့စိတ်နဲ့ဆုံးမတယ်မတိခြင်းအနေပြီးတော့တက်တိနားလဲသွားအောင်သူ့ဘဝကိုမြင့်တင်တဲ့စိတ်နဲ့ဆုံးမတယ်ပြီးပြီးသားဆိုလို့ရှိရင်လည်းပဲသူဒီလိုပြီးပြီးသားလေးကိုမေးလိုက်လို့ရှိရင်ဘေးကနေပြီးတော့သူ့ဘဝမှာလေးစားစိတ်ဖြစ်ကြပါစေဆိုတဲ့စိတ်နဲ့မေးမြန်းတယ်ပေါ့နောက်ပြီးတော့ဆုံးမတဲ့အခါမှာဥပမာအဖြစ်သာသမီတယောက်ကအရက်တောက်နေတယ်။အရက်တောက်နေတဲ့နေရာမှာငါဒီလိုဆုံးမလိုက်လို့ရှိရင်အရက်တောက်ချင်းအနေရှောင်ကြဉ်ပြီးတော့မိဘတွေလည်းပဲစိတ်ချမ်းသာလိမ့်မယ်။သူ့ရဲ့ဇနီးတွေလည်းပဲစိတ်ချမ်းသာလိမ့်မယ်။သူ့ရဲ့သာသမီတွေလည်းပဲအရက်သမားရဲ့သာသမီဆိုတာပြောဆိုရတဲ့ခံရခြင်းမှာလွတ်ပြီးတော့စိတ်ချမ်းသာလိမ့်မယ်။
တန်တရာနဲ့ရှိတယ်လို့ရှင်လည်းပဲရက်တော့တဲ့ပုဂ္ဂိုလ်ဟာနောက်ဘဝမှာဒီဘဝမှာယူနှံတတ်တယ်အဲ့တော့ဒီလိုအကုသိုလ်အပြစ်တွေသူများဆင်ဆင်းရဲတဲ့စိတ်တွေကလွတ်ပါစေဆိုပြီးတော့သာသမီကိုအယက်မတော့တဲ့အကျိုးအကြောင်းပြောဒါမျိုးလေးတွေပြောပြီးတော့သူ့ဘဝကိုမြင့်တင်ကယ်တင်မြဲတဲ့စိတ်နဲ့ဆုံးမတဲ့ဆရာသမားကတစ်မျိုးတည်းတချို့ကြတော့ဒီလိုမဟုတ်ဘူးလူကြားသူကြားထဲမှာဒီကောင်ကလက်ကားကောင်မိဘကဗုဒ္ဓဘာသာယူသိနေပြီမဲ့လို့သူတို့ကဘာမှသိတဲ့ကောင်းနေမဟုတ်ဘူးအရက်တောက်ပြီးတော့မိဘအဆက်ခွဲနေတဲ့ကောင်စသည်ဖြင့်အပြစ်တင်တဲ့စိတ်နဲ့မဟုတ်ဘဲနဲ့ငါဒီလိုဆုံးမလိုက်လို့ရှိရင်အရက်ကတောက်ချင်းကရှောင်ကျင်လိမ့်မယ်အရက်တောက်ချင်းကရှောင်ကျင်လိုက်လို့ရှိရင်မိဘတွေတဝန်ချင်းတွေသာသမီတွေဇနီးမယားတွေအလုံးစိတ်ချမ်းသာကြလိမ့်မယ်သူလည်းပဲဒီလိုအရက်တချင်းရှောင်ကျင်လိုက်လို့ရှိရင်အပင်ကြီးကြတဲ့ပြည်လို့ပြီးတော့ဖြစ်တဲ့ဘဝတိုင်းဘဝတိုင်းမှာယူနှမ်းတဲ့ဘဝအုံနောက်ကြက်မပြည့်တဲ့ဘဝကလွတ်ပါစေဆိုပြီးတော့သူ့ဘဝကိုမြင့်တင်တဲ့စိတ်နဲ့ဆုံးမတဲ့ဒီလိုဆရာသမားမျိုးတို့အုံလုံးကနတဘာဝတန်ထိတာဆရာသမားမိပါလို့ဒီလိုခေါ်ရပါတယ်တတိသသမီတေရဲ့ဘဝကိုမြင့်တင်ခြင်းလို့တတိသသမီရဲ့ဘဝကိုမြင့်တက်သွားစေခြင်းလို့ကောင်းတဲ့စိတ်ထားနဲ့ဆုံးမတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်သုံးမျိုးသုံးစားထွက်လာပါတယ်အဲ့တော့အားလုံးဘုန်းကြီးပြန်ပြောမယ်နံပါတ်1မိဘဆရာသမားတွေကလူကြီးတွေကဘယ်လိုလဲဆိုတော့အပေါ်တုတ်ကပုဂ္ဂိုလ်တဲ့ဘယ်နေရာမှာကြောက်ကြမဆိုင်ပဲနဲ့အေးအေးဆေးဆေးလေးကြည့်စေခြင်းနဲ့ပါလွှားခြင်းနဲ့ဝါကြွားခြင်းနဲ့စိတ်တက်နဲ့သာသမီတမီးတွေကိုဒီကောင်းတော့အဆက်ကွဲအေးတာပဲဆိုတဲ့စိတ်သက်တည်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ကိုတော့ဗန္ဓကဝေတကပုဂ္ဂိုလ်အပေါက်ချားကိုရှာမိတဲ့ဆရာသမားမိပါတို့ဒီလိုနံပါတ်1အမျိုးအစားလည်းပဲရှိတယ်ပေါ့နံပါတ်3ကအုံလုံးကနတဘာဝတန်ထိတာပုဂ္ဂိုလ်မတည်ရတာတည်သွားအောင်တည်ပြီးသားကိုမေးမြန်းပြောဆိုလိုက်လို့ရှိရင်သူ့ဂုဏ်တွေမြင့်တက်သွားအောင်သီလသမာဓိပညာတွေတိုးတက်သွားအောင်သူဘဝကိုမြင့်တင်ခြင်းလုံးလို့စိတ်ကောင်းစေတနာကောင်းတဲ့ဆုံးမတဲ့မိဘဆရာသမားပုဂ္ဂိုလ်ဆိုပြီးတော့ပုဂ္ဂိုလ်၃မျိုးဆရာသမား၃မျိုးမိဘ၃မျိုးဒီလိုပေါ်ထွက်လာခဲ့ပါတယ်အဲ့တော့ဒီနေရာမှာနေကုန်းကကြောင်းကြမဲ့နေတဲ့ပုဂ္ဂိုလ်ကအကုသိုလ်ကင်းပြီးတော့ကြောင်းကြစိတ်တဲ့ပုဂ္ဂိုလ်ကအကုသိုလ်ထင်တယ်တဲ့အဲ့တော့တခါတည်းရန်ကြောင်းကြမဲ့လေးနေပြီးတော့အေးအေးဆေးဆေးနေရတာကုသိုလ်ဖြစ်မလားလို့တွေးမိပါတယ်လို့နေတယ်ပေါ့ဘုန်းကြီးကမဖြစ်ပါဘူးလို့ပဲပြန်ပြီးတော့ဖြေပါတယ်။ဒါဖြစ်လို့လည်းဆိုတော့ဘုန်းကြီးတို့ပုံညာကိရိယာဝိတု10ပါးထဲမှာကြည့်ပါ။ဒါနာသီလဘာဝနာဒါနာဆိုတာစွန့်ကျင်ပေးကမ်းပူတန်းရတယ်ဒါလည်းကုသိုလ်ကောင်းမှု။သီလသီလဆိုတာဆံရပူခြင်းတရားတွေကိုစောင့်ထိုင်ရမယ်ဒါလည်းပဲကုသိုလ်ကောင်းမှု။ဘာဝနာဘာဝနာဆိုတာဘာလဲဆိုတော့ဘုရားဝတ္တတာဘုရားဝကြည်ညိုတာမေတ္တာပွားများတာတရားထိုင်တာဒီအလုပ်ကိုလည်းပဲလုပ်ဖို့လုပ်ရမယ်ကုသိုလ်ကောင်းမှုတစ်မျိုး။အဲ့ဒီလိုဒါနသီလဘာဝနာဟာပုံညာကရိယာဝတ္ထုလုံးတဲ့လုံးထိုက်တဲ့ကုသိုလ်ဖြစ်တယ်လို့ပဲခေါင်းကြီးတို့ဝေယဝိဇ္ဇာဆိုတာကြောင်းကြတဲ့စိတ်နဲ့လုံးရတဲ့ကုသိုလ်မျိုးကိုလည်းမြတ်စွာဘုရားကလုံးကိုလုံးရမြဲတဲ့ကြောင်းကြမဲ့မနေရဘူးဝေယဝိဇ္ဇာဆိုတာဗမာလိုခေါင်းကြီးတို့ပြန်ကြောင်းကြောင်းကြကြကုသိုလ်စိတ်ကလေးနဲ့နေရာတကာကြောင်းကြပြီးတော့လုပ်ငန်းလုပ်ခြင်းလို့ဒီလိုသဘောရပါတယ်ခုဆုံးကတည်းဆိုလို့ချင်းဘုန်းကြီးတို့တက္ကမကြီးတို့ဇောဆွေဆွေဝင်းတို့ဦးမြင့်ဆွေတို့ဟာတန်ဃာတော်ရှင်မြတ်တွေအာယုံသာပါကတ်မယ်စိတ်ကလေးနဲ့ကြောင်းကြပြီးတော့ကောင်းအောင်ဘလို့ကြောမယ်အိမ်ရနေပြီးတော့ဘလို့ခေါ်ခဲ့မယ်ဘာလေးထည့်လိုက်မယ်တန်ဃာတော်ရှင်မြတ်တွေတွေကြောင်းကြနေတဲ့စိတ်ဟာဘုန်းကြီးတို့ဝေယဝိဇ္ဇာကုသိုလ်လို့ခေါ်ရပါတယ်ကြောင်းကြရုံနဲ့မကားပဲနဲ့ကိုယ်တိုင်းဝင်ပြီးတော့ချက်တယ်မိတ်ဆွေတွေကိုလည်းပဲဆောင်းအားရှိတဲ့မြဘာလို့ပါဘာလို့ပါဝိုင်းဝန်းမဆိုးပြီးတော့ပြောတယ်ဒီစိတ်သက်တည်းရဲ့ဘုန်းကြီးတို့ဝေယဝိဇ္ဇကုသိုလ်ပါဝေယဝိဇ္ဇကုသိုလ်မြတ်စွာဘုရားကနိဗ္ဗာန်ရောက်ကြောင်းတရားလို့ပုံညာကရိယာဝတ္ထု10ပါးမှာသူတော်ကောင်းတွေတကယ်လုံးတဲ့လုံးထိုက်တဲ့အရာ10မျိုးထဲမှာဝေယဝိဇ္ဇကြောင်းကြစိုက်တဲ့စိတ်လေးပဲတစ်မျိုးဖြစ်နေပေါ်ကြခဲ့ပါတယ်ဒါကြောင့်မို့ဒီကြောင်းကြစိုက်တဲ့စိတ်ကိုအကုသိုလ်လို့ဒီလိုမတွေးပါနဲ့စောစောကလို့ပေါ့မင်းဒါလေးမှမတည်ဘူးလားဒါလေးမှမတက်ဘူးလားဆိုကိုကိုကိုကြွားခြင်းနဲ့စိတ်ဝါခြင်းနဲ့စိတ်အထက်တန်းကြခြင်းနဲ့စိတ်တွေနဲ့ပြောတယ်သူများကတော့နှိမ်ခြင်းနဲ့စိတ်နဲ့ပြောရင်တော့ဟုတ်ပါတယ်ဒါမျိုးပုဂ္ဂိုလ်ကတော့ကောင်းလို့မကောင်းတော့မြတ်စွာဘုရားဘယ်လိုဟောလဲဆိုတော့အဲ့ဒီလိုသူများကိုနှိမ်ခြင်းနဲ့စိတ်ကိုကိုကိုမြင့်တက်စေခြင်းနဲ့စိတ်နဲ့ပြောတဲ့ပုဂ္ဂိုလ်တွေဟာတဲ့ပရာဝိဇာနုပတိတနိစ္စံဥစ္စာနာတိညိနောအာတဝတတဝုဒ္ဒံဒီအာရတောအာတဝခယာတဲ့ပရာဝိဇာနုပတိတသူတစ်ပါးရဲ့ပြည့်ကိုအမြဲရှုလေးရှိသောနိစ္စံမြေဥစ္စာနာတိညိနောကေယချင်း၌ပညာရှိသည့်ဖြစ်၍ ဖြစ်သောတတ္တာထိုသူတစ်ပါးအပြစ်ကိုရှုပြီးတော့အပြစ်အမြဲတင်ခြင်းနဲ့ပုဂ္ဂိုလ်ဟာအာတဝါအာတဝတရားလောဘစတဲ့အာတဝတရား၄ပါးတို့သည်ဝဋ္ဌန္တိတူပွားကြကုန်၏အာရတောအာတဝခေယတော့အဲ့ဒီလိုသူတစ်ပါးကိုနှိမ်ခြင်းနဲ့စိတ်ကိုယ်ကိုဝါကြွားခြင်းနဲ့စိတ်နဲ့ဆုံးမလေးရှိတဲ့ပုဂ္ဂိုလ်သည်အာတဝခေယအာတဝတို့ရဲ့ကုံရာဓာတ်တဖို့နိဗ္ဗာန်မှအာရာဝေးလီတော့၏ဣတိတုဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီဆရာသမားမျိုးပါ၃မျိုးတွေကစောစောလိုပေါ့တပည့်တွေသာသမီတွေပေါ်မှာအဆက်ပွဲဟာဆိုတဲ့စိတ်နှိမ်ငင်းတဲ့စိတ်ကိုကိုကိုတော့လူတက်ကြီးလှုပ်ချင်တဲ့စိတ်ဒီလိုစိတ်နဲ့ဆုံးမပြောဆိုတယ်ဆိုရင်တော့မြတ်စွာဘုရားကအဲ့ဒီလိုပြောဆိုမဲ့စာအေးအေးဆေးဆေးနေတာကကောင်းပါတယ်တဲ့သူများပေါ်ကိုနှိမ်ငင်းတဲ့စိတ်ကိုကိုကိုတက်လူတက်ကြီးလှုပ်ချင်တဲ့စိတ်တွေကအကုသိုလ်စိတ်တွေပါဒီအမှုကိုစိတ်ပြီးပွားများပြီးတော့သူများအပြစ်တွေလျှောက်ပြောဒီလိုဝို့ဝံ့ပြန်ပြီးဟိုလိုနေနေပြန်ပြီးအပြစ်တက်တက်ရှုတဲ့ပုံကိုယ်တွေမှာတော့လောဘစတဲ့အာတဝတရားတွေတိုးပွားပြီးတော့နိဗ္ဗာန်နဲ့ကြာလီဝေးလီဖြစ်ပါတယ်တဲ့သူကသူဩကာသရှိကိုနဲ့နိဗ္ဗာန်ကိုမြန်မြန်ရရပါလို့ဘလောက်ပဲဆူတောင်းနေနေတဲ့ဒီလိုစိတ်ကြီးတွေနဲ့တွားပြီးတော့လူတက်လူလူကျော်ကြီးလှုပ်ပြီးတော့ပြုပြင်းတဲ့စိတ်မပါဘဲနဲ့သူတစ်ပါးပေါ်မှာစိတ်ကောင်းစိတ်မြတ်မပါဘဲနဲ့နှိမ်ငင်းတဲ့စိတ်ကိုကိုကိုကြွားဝါခြင်းနဲ့စိတ်ဒီစိတ်တွေနဲ့သာပြောဆိုနေတော့သူ့မှာပြောတဲ့အခိုင်အမာနဲ့အကုသိုလ်တွေကတုံ့နိုင်တဲ့လိုက်ဖြစ်မပြောခင်မှာလည်းပဲစိတ်ထက်ဒီကောင်းတော့ချလိုက်ရမယ်ဆိုတဲ့အကုသိုလ်စိတ်တွေဖြစ်ပြောပြီးတဲ့အခါမှာလည်းပဲအကုသိုလ်စိတ်တွေဖြစ်ပြီးတော့ဒီပုဂ္ဂိုလ်ဟာအာတဝတရားဆိုတဲ့ကိရိတာတွေတိုးပြီးရင်တိုးရင်ဖြစ်ပြီးတော့နှိမ့်ဖန်တဲ့ကြာလီဝေးလီဖြစ်ပါတယ်ဒါကြောင့်မို့အဲ့ဒီလိုစိတ်နဲ့ပြောဆိုတဲ့မိပါအဲ့ဒီလိုစိတ်နဲ့ပြောဆိုတဲ့ဘုံကြီးအဲ့ဒီလိုစိတ်ထားနဲ့ပြောဆိုတဲ့ဆရာသမားမျိုးဟာမဖြစ်တင်ဘူးတဲ့ဒါကြောင့်မို့ဒီလိုပုဂ္ဂိုလ်မျိုးဟာမဖြစ်ရအောင်ရှောင်ရမယ်ဆိုတာဒါသဘောပေါက်သွားပြီအဲ့တော့ဒီလိုရန္တာတဝိတကအပေါက်ကြားကိုရှုပြီးအပြစ်တင်ပြီးတော့ပြောဆိုတဲ့ပုဂ္ဂိုလ်မဖြစ်ရအောင်ဆိုတော့ပုဂ္ဂိုလ်နှစ်မျိုးကျန်နေတယ်နံပါတ်၁ကအပေါ်တုတ်ကကြောင်ကြမယ်ပြီးတော့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်နံပါတ်၃ကပါလဲဆိုတော့အုံလုံးပဏ္ဏတဘာဝတန်ထိတတူးတက်စီလိုတဲ့စိတ်စိတ်ကောင်းစိတ်မြတ်တွေနဲ့ကြောင်ကြဆိုင်ပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်နှစ်မျိုးတွေကတော့ဘယ်သူကသာတယ်ဘယ်သူကမျက်စွာဖျားဖြစ်စီခြင်းဆုံးပုဂ္ဂိုလ်ဖြစ်တယ်လေလို့မိဘုံထွက်တာအဲ့တော့ဆရာသမားမိဘ၃မျိုးတွေဟာအလဲဖြစ်တဲ့သူများအပြစ်ကိုရှုလို့ရှိတဲ့ဆရာသမားမိဘမဖြစ်တင်ဘူးဖြစ်လို့ရှိရင်ဒီပုဂ္ဂိုလ်ကနိဗ္ဗာန်ရဲ့ကြာလင်ဝေးတွေဝေးတယ်ဒါတော့သိသွားပြီအဲ့တော့ကြောင်ကြားမဲ့နေတဲ့ပုဂ္ဂိုလ်နဲ့စိတ်ကောင်းဆုံးမြတ်ထားပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပို့ပြီးတော့ဖြစ်တင်တယ်လဲမြတ်စွာဘုရားကဘယ်လိုပုဂ္ဂိုလ်မျိုးကိုဖြစ်စေခြင်းမလဲလို့ဒါဘုန်းကြီးတို့ပိဋကတ်သုံးပုံကိုရှာကြည့်လိုက်တဲ့အခါမှာဒါပေါ်လွင်လာပါတယ်မြတ်စွာဘုရားဖြစ်စေခြင်းနာကအဘောတုတ်ကကြောင်ကြမဲ့နေတဲ့ပုဂ္ဂိုလ်တက်စောစောကလို့စိတ်ကောင်းစိတ်မြတ်နဲ့သူတစ်ပါးတိုးတက်ပါစေသီလတမာတိပညာတွေတိုးတက်ပါစေမတည်သေးတာတည်ပါစေတည်ပြီးသားတွေမေးလို့ရှိရင်လည်းသူ့ရဲ့ဂုဏ်တွေပေါ်လွင်ပါစေဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ဖြစ်စေခြင်းလေလို့ဘုန်းကြီးဒီလိုပဲဖြေပေးလို့ရပါတယ်အဲ့တော့တာဒါးတစ်ခုအနေနဲ့ဘုန်းကြီးပြောပြပါမယ်မြတ်စွာဘုရားလက်ထက်တုန်းကဘုရားရှင်ဟာတခုသောအခါမှာသတ္တမာယွာကရှစ်ရှားတော်ထဲမှာဘုရားရှင်တည်င်းတုံးတော်မူတယ်ပေါ့အဲ့တော့သတ္တမာယွာတော်ကြီးထဲမှာရှစ်ရှားတော်ထဲမှာဘုရားရှင်တည်င်းတုံးတော်မူတဲ့အချိန်မှာဘုန်းကြီးတို့ရှင်သာရိပုတ္တရနဲ့ရှင်မောကလန်ဆိုတာအလုံးပရိသတ်ကြီးကြားပြီးနေကြတယ်ရှင်သာရိပုတ္တရဆိုတာကမြတ်စွာဘုရားပြီးလို့ရှိရင်ပညာမှာအကြီးကျယ်ဆုံးပုဂ္ဂိုလ်လက်ရာရန်ဤတဲ့ပွဲရရှင်မောကလန်ဆိုတာကတော့မြတ်စွာဘုရားကလွယ်လို့ရှိရင်တကူအဋ္ဌိပတ်အရာမှာတိတ်ပြီးတော့ကြီးကျယ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့လက်ဝဲတော်ရဲ့ပုဂ္ဂိုလ်အဲ့တော့ရှင်သာရိပုတ္တရနဲ့ရှင်မောကလန်စီမှာယဟန်900ကလည်းပဲယဟန်ပြုပြီးခါစားယဟန်တက်ကလေးတွေ900ပေါ့အဲ့တော့ရှင်သာရိပုတ္တရနဲ့ရှင်မောကလန်ကမြတ်စွာဘုရားကစတုမာယောရှစ်ရှားတော်မှာတရင်သုံးတယ်အဲ့တော့သူတို့ကလည်းပဲယဟန်တင်900ကိုကြောင်းကြဆိုင်ပြီးတော့ခုခုံကြီးတို့စာတင်သားတွေမွေးတယ်လို့ပဲရှင်သာရိပုတ္တရနဲ့ရှင်မောကလန်လည်းယဟန်တင်900လေးတွေဝတ်ပြီးတော့အင်းဒီကိုယ်တော်လေးတွေကမြတ်စွာဘုရားလည်းမဖူးရှာသေးဘူးမြတ်စွာဘုရားစီခေါ်သွားပြီးတော့မြတ်စွာဘုရားကိုဖူးခိုင်းတယ်မြတ်စွာဘုရားဖူးခိုင်းပြီးတဲ့အခါမှာမြတ်စွာဘုရားစီတရားနာကြမြတ်သူတို့မြတ်စွာဘုရားဖူးပြီးတော့မြတ်စွာဘုရားတရားနာရလို့ရှိပါရမီတက်တရှိလို့ရှိရင်တောတပံပုဂ္ဂိုလ်စတဲ့အရိယာပုဂ္ဂိုလ်တွေဖြည့်ပြီးတော့32ပုံဒုက္ခတွေကျွတ်လွတ်ပြီးတော့နိဗ္ဗာန်ရမောက်ပြုကြနိုင်တယ်။ဒ တကယ်လို့ပါရမီမရှိသေးဘူးဆိုရင်လည်းမြတ်စွာဘုရားဖူးတဲ့ကုသိုလ်မြတ်စွာဘုရားတရားနာတဲ့ကုသိုလ်တွေနဲ့သူတော်ကောင်းတွေဖြစ်ပြီးတော့ဘဝတန်ခါးမှာပါရမီတွေပြည့်ပြီးတော့နောက်ဆုံးနိဗ္ဗာန်ကအထောက်ပံ့ဖြစ်ကြလိမ့်မယ်ဆိုပြီးတော့ရည်ရွယ်ပြီးတော့စိတ်ကောင်းစိတ်ညစ်နဲ့ယဟန်တင်ငါးရာကိုခေါ်လာခဲ့ကြတဲ့ပေါ့ခုလည်းပဲတော့မကြီးတို့တော်ဦးနဲ့တကောအာလုံးတော်ပုဂ္ဂိုလ်တွေမိမိတို့ရဲ့သာသမီတွေကြောင်းရောက်ဖို့အောင်ကြောင်းရလို့ရှိရင်ကြည်ညိုတတ်အောင်တန်ခါးတော်ရှင်မြတ်ဒီပေါ်မှာပြုစုတတ်အောင်လူတတ်အောင်သီလလုံးကျုံတတ်အောင်ဒီလိုရည်ရွယ်ချက်မျိုးနဲ့ပါပဲရှင်သာရိပုတ္တရှင်ဘုဂဏလည်းပဲသူတို့ရဲ့တပည့်၅ယောက်ကိုဖျားဖူးရအောင်ဖျားဖူးလိုက်တဲ့အတွက်ကုသိုလ်ရမယ်တရားနာရအောင်တရားနာလိုက်လို့ရှိရင်ပါရမီဖြစ်ရင်လည်းပဲမဂ္ဂနိဗ္ဗာန်ကိုရမယ်တကယ်လို့မဂ္ဂနိဗ္ဗာန်မရတော့မှဒီတရားဝင်လာပြီးတော့ကျင့်သုံးလို့ရှိရင်သူတော်ကောင်းတွေဖြစ်ပြီးပါရမီပြည့်လိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ခေါ်သွားကြတယ်ပေါ့ခေါ်တော့ရဟန်းကြီးတွေကခုမှဝတ်ထားတာသာရှိသေးတယ်အရေးအတွက်ကလည်းပဲ900လောက်ဆိုတော့အများကြီးပဲအဲ့တော့မြတ်စွာဘုရားတရင်သုံးတယ်စတုမာရွာရှစ်ရှားတော့လည်းပဲရောက်ရောက်ဆိုတော့အဲ့ကျောင်းတိုက်မှာရှိနေတဲ့ရဟန်းတော်တွေနဲ့ဒီအာဂန္တုဧည့်သည်ဖြစ်တဲ့ရဟန်းတင်900ရောနှော့ပြီးတော့မလုပ်ကြလဲဆိုတော့တယောက်နဲ့တယောက်နှုတ်ဆက်ကြတယ်ဟာကိုတော်နေကောင်းလားကောင်းတဲ့ဇာတိပြင်အော်ကြီးဟစ်ကြေပေါ့တော်သားလေးတွေခုမှယဟန်ပြုလာတာဆိုတော့သာသနာရဲ့အကြောင်းလည်းမသိမြတ်စွာဘုရားကဘယ်လိုသဘောရှိလဲမသိဘူးပေါ့။အော်ကြီးဟဲ့ကျဲနှုတ်ဆက်ကြနေကောင်းလားကောင်းတယ်ရှင်ဘုရားဆရာရောဘာရောနဲ့ခုခေတ်တွေ့တဲ့အခါမှာလှိုင်မိုးလှည့်အောင်ပြောတယ်လို့ပဲအော်ကြီးအော်ကြီးနဲ့ပြောကြတာ။နောက်ပြီးတော့တက္ကာကျောင်းအိမ်ရနေရာတွေလည်းပဲရှာကြတာ။ရှင်ဘုရားတပည့်တော်ရဲ့ဆရာသမားတွေဘယ်နေရာကြီးရမှာပါလဲဖေးရ။ဘယ်ကျောင်းနေရာမှာပါလဲဖေးကိုမလိုလားသူရဲ့သာသနာတော်မှာတိတ်တိတ်ဆိတ်ဆိတ်နဲ့ကုသဖြစ်စေခြင်းနဲ့ဆိုတာဒါပေါ်လွင်ပါတယ်အဲ့တော့ယနေ့ခေတ်မှာကြည်လိုက်ဘုန်းကြီးကျောင်းနေထဲမှာတွားပြီးတော့အတန်ကျက်ဆက်ကြီးတွေဖွင့်ဆူညံဆူညံနဲ့တခါတရံမှာဗီဒီယိုတွေပြတခါတရံမှာဆိုင်းနေဗိတ်သိက်တွေနဲ့လှုပ်တာဟာမြတ်စွာဘုရားကိုပူဇော်တာတကယ်ဟုတ်ပါရဲ့လားလို့ကိုကုကမေးခွန်းလေးကြီးတင်ပါတယ်အဲ့တော့တာသမီမြင်းစဉ်မြင်းဆက်တရားလည်းပဲတစ်ချိန်မှာရှေ့ရပုံပုံတွေကကြောင်းနေတယ်မှာသွားဆူညံဆူညံနေလို့တခြင်းတန်းနေဖွင့်နောက်ပြီးတော့ဗိသိက်နေဆိုင်နေလို့ဒါတွေကတာသမီမြင်းမြတ်အစဉ်ဆက်တရားလည်းပဲဒီလိုလှုပ်တာဟာတာသနာပြုတာပဲတာသနာတော်ကိုပူဇော်တာပဲလို့ထင်သွားလို့ရှိရင်ဒီအပြစ်တွေကဘုသူ့ရဲ့အပြစ်ဖြစ်မှလည်းမိဘတွေရဲ့အပြစ်ဘိုးဘွားတွေရဲ့အပြစ်ပဲဖြစ်ပါတာသမီတွေမှာအပြစ်မရှိပါဘူးခုဒီဝိသုကိုကြည့်လို့ချင်းမြတ်စွာဘုရားကသူ့เจ้าမှာတိတ်ဆိတ်မှုကိုလိုရှိတယ်ဆိုတော့ကိုကပြည့်စည်တတ်နိုင်လို့ကိုအိမ်ကိုမှဆိုင်းနေပိတ်သိက်တွေနဲ့လှုပ်တာအပြစ်မရှိလေမဲ့လို့เจ้าကံထဲမှာတွားပြီးတော့ဆိုင်းနေပုံလေးနဲ့လှုပ်တာဒီเจ้าကံထဲရနေပြီးတော့ဘုန်းကြီးတန်ဃာတော်ရှင်မြတ်တရားလည်းပဲလက်ခံတဲ့မခံပင့်ဆိုတာဒါဒီဝိသုကိုထောက်ပြီးတော့ဘုန်းကြီးတို့သာသမီမြေစည်တွေကိုအတိမန်တရားကိုဘုန်းကြီးတို့ဖွင့်ပေးဖို့တောင်းဝန်ရှိပါတယ်ဒါလည်းပဲဘုန်းကြီးရဲ့စကားဆက်လို့အလုံးကိုတတိပေးတဲ့သဘောပါဒါကြောင့်မိမိတို့ရဲ့သာသမီတွေကိုအမွေခံဖြစ်တဲ့သာသမီတွေကိုမကောင်းတဲ့အမွေအယူမှားတဲ့အမွေတွေမဖြစ်စေဖို့တိတ်ပြီးတော့ရေးကြည့်တယ်ဆိုတာဒါဒီရှင်သာရိပုတ္တရနဲ့ရှင်မောဂ္ဂလတောင်းမှာမြတ်စွာဘုရားကမထာဝရတခါတည်းနှင်ထုတ်ပြလိုက်တာ။အဲ့တော့နှင်ထုတ်လိုက်တော့ရှင်သာရိပုတ္တရနဲ့ရှင်မောဂ္ဂလလည်းဘာမှမတတ်နိုင်ဘူး။သူ့ရဲ့တပည့်တွေကဆူညံတော့မြတ်စွာဘုရားကနှင်ထုတ်တော့တပည့်တွေကောပြီးတော့ဒီလိုပဲလေခွင်းကြီးတွေကနေပြီးတော့ဖြတ်သွားတယ်ပေါ့။အဲ့ဒီလိုဖြတ်သွားတာကိုအဲ့ဒီစတုမာရွာမှာနေထိုင်ရတဲ့တာကီဝင်မင်းမျိုးတွေကအဲ့ဒီမှာလွတ်တော်မှာစုဝေးနေကြတဲ့အချိန်ပေါ့လွတ်တော်မှာစီဝေးတင်ပြီးတော့ရရရွာကြီးတွေဆုံးဖြတ်နေတဲ့အချိန်မှာလှမ်းပြီးတော့မြင်ရတော့အလုံးတန်ခါတော်ရှင်မြတ်ကြီးစောစောမှကြွသွားကြတယ်ခုပဲပြန်ထွက်လာကြတယ်ဘာဖြစ်လို့ပါလဲမြတ်စွာဘုရားအကြောင်းရောက်မှရောက်ခဲ့ကြရလားလမ်းမှာဘာအန္တရာယ်ရှိလို့ပါလဲဒါမှမဟုတ်မြတ်စွာဘုရားနဲ့အန္တရာယ်ရှိနေလို့သူတို့ချက်ချင်းပြန်ထွက်လာကြတာလားစသည်ဖြင့်တန်တရားဖြစ်တော့ဗုဒ္ဓဘာသာတွေဝင်နေဖြစ်တော့တွားပြီးတော့မေးကြတယ်ရှင်ဘုရားတို့ဘယ်ကြွကြမှာလဲဆိုတော့ဂျန်တော်တွေလည်းပဲမရှက်ပါဘူးသူတို့ရဲ့ပြစ်ကိုပြောတာငါရှင်တကာတို့တဲ့ငါတို့ကမြတ်စွာဘုရားကနှင်ထုတ်ပလိုက်လို့ငါတို့ပြန်ကြွလာရတာအာအဲ့ဒီလိုဆိုရှင်ဘုရားတို့ဒီနန်းလေးထိုင်ကြပါဦးတရားတပည့်တော်မြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားကိုကျေနပ်အောင်တပည့်တော်တို့တောင်းပန်ပေးပါမယ်ဆိုတော့ယဟန်နေရာလည်းပဲရလို့ရညာနဲ့အဲ့ဒီနေရာမှာထိုင်နေကြတယ်ပေါ့အဲ့တော့သတ္တုမရွာမှာနေတိုင်းနဲ့တာကီဝင်မင်းနေရာလည်းပါလို့လေဆိုတော့မြတ်စွာဘုရားရှိတဲ့စီသွားပြီးတော့ရိုးရိုးသေးသေးရှစ်ခိုးကြရှစ်ခိုးပြီးတော့တနေရာမှာထိုင်ပြီးတော့မြတ်စွာဘုရားကိုလက်အုပ်ချီပြီးတော့လျှောက်ကြတယ်မြတ်စွာဘုရားတဲ့ခုယဟန်တန်ခါး900ကိုမြတ်စွာဘုရားနှင်ထုတ်လိုက်တယ် အဲ့ဒီယဟန်တန်တာကိုမြတ်စွာဘုရားပြန်ပြီးတော့လက်ခံမှာနှစ်သက်တော်မူတာမြတ်စွာဘုရားတဲ့ယဟန်တန်တာကိုသင်တို့ပြန်လာခဲ့လို့အမိန့်ရှိတော်မူတာမြတ်စွာဘုရားတဲ့မြတ်စွာဘုရားဟိုတုန်းကယဟန်တန်တာဒီပေါ်မှာအာမိတနုကဓမ္မနုကပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစည်းနဲ့ချင်းမြောက်တယ်ယဟန်ဒီအမြင်မတော်လို့ရှိရင်သုံးမှပြီးတော့ဓမ္မနုကတရားနဲ့ချင်းမြောက်တယ်ဟိုတုန်းကချင်းမြောက်တယ်လို့ခုလဲပဲဒီယဟန်ဒီပုံမှာချင်းမြောက်တော်မူတာမြတ်စွာဘုရားတဲ့သူတို့ဟာခုမှဝစ်လာကြတဲ့ယဟန်တစ်ကလေးတွေဖြစ်ပါတယ်ယဟန်တစ်ကလေးတွေဆိုတော့သာသနာရွယ်တော်ရဲ့တဘောကိုလည်းပဲနားမလည်ကြလို့ဆူမိတာပါမြတ်စွာဘုရားတဲ့သူတို့ကိုပြန်ပြီးတော့လာခဲ့ကြလို့ခေါ်တော်မူပါအဲ့ဒီလိုလာခဲ့တာကိုလည်းပဲမြတ်စွာဘုရားနှစ်သက်တော်မူတာချင်းမြောက်တော်မူတာမြတ်စွာဘုရားတဲ့ဥပမာအားဖြင့်ဘုရားတဲ့ဒီလိုတို့လျှောက်ပါမယ်ဆိုင်ပြီးကစားစဘာပြိုလေးတွေဟာစဘာပင်ပြိုလေးတွေဟာနုနုလေးတွေရှိသေးတယ်ဆိုရင်ရေမရလို့ရှိရင်ခြောက်ရင်လည်းပဲခြောက်သွားမယ်သေခြင်းလည်းပဲသေသွားပါမယ်အဲ့ဒီလိုပါပဲမြတ်စွာဘုရားတဲ့အခုယဟန်နေဟာအစ်စ်ကလေးတွေမြတ်စွာဘုရားဖူးညော်ခွင့်မရတရားနာခွင့်မရလို့ရှိရင်ယရနာသုံးပါးကြည်ညိုတဲ့စိတ်တွေပျောက်ပြီးတော့သုံးမဟုတ်လူရင်လည်းပဲထွက်သွားကြပါလိမ့်မယ်မြတ်စွာဘုရားတဲ့ဒါကြောင့်မို့ပြန်ပြီးတော့ခေါ်တော်မူပါတနည်းအားဖြင့်လျှောက်လို့ရှိရင်မွေးကစားနွားငယ်လေးဟာမိခင်ကိုမတွေ့ရလို့ရှိရင်မိခင်ရဲ့နှုတ်ငတ်ပြီးတော့နောက်ဆုံးမှာခြောက်သွေ့ပြီးတော့သေသွားနိုင်တယ်လို့ဒီရင်ဟန်း900ဟာလည်းပဲမြတ်စွာဘုရားကိုမခူးရမြတ်စွာဘုရားရဲ့ဆုံးမတွေမနာယူရလို့ရှိရင်ယရနာသုံးပါးပုံပါကြီးညိုမှုတွေရော့ပြီးတော့နောက်ဆုံးမှာလူထွက်သွားနိုင်ပါတယ်မြတ်စွာဘုရားဒါကြောင့်မို့လက်ခံတော်မူပါမြတ်စွာဘုရားလို့အဲ့ဒီတာကီဝင်မင်းကြီးရဲ့လျှောက်ကြနောက်ပြီးတော့တဟံပတိဂျမ္မာကြီးရလည်းပဲဂျမ္မာပြည်ရနေပြီးတော့တိလာတော့မနေတာတော့လူပြည်ကိုဆင်းလာပြီးတော့မြတ်စွာဘုရားကိုစောစောကတာကီဝင်မင်းကြီးလျှောက်တဲ့ဥပမာနဲ့ပဲယဟန်တန်တာကိုပြန်ပြီးတော့လက်ခံကိုလျှောက်တယ်လျှောက်တော့မြတ်စွာဘုရားစိတ်ထဲမှာကြည်နက်သွားတယ်ပေါ့ကြည်နက်တယ်ဆိုရင်ပဲရှင်မောကလန်လည်းပဲနားထောင်နေတဲ့တကိုးနဲ့ဒိဗ္ဗစကုဘိညင်းနဲ့ဂျမ္မာကြီးလာတာကိုလည်းပဲမြင်နေရတယ်ဒိဗ္ဗတော်တာဘိညင်းနဲ့ဂျမ္မာကြီးနဲ့တာကီဝင်မင်းကြီးရှောက်နေတာကိုလည်းပဲရှင်မောကလန်ကြားနေရတယ်။နောက်ဆုံးပရဟိတဝိသန္ဒနာဘိညင်းနဲ့မြတ်စွာဘုရားကျေနပ်တော်မူပြီဆိုတာလည်းပဲသိတော့ကဲငါရှင်တို့တဲ့ထကြထကြ။ဗျံမာကြီးနဲ့တာကီဝင်မင်းကြီးရဲ့မြတ်စွာဘုရားကိုကောက်ပင်ပြိုဥပမာလေးတွေနဲ့နွားငယ်ဥပမာလေးတွေနဲ့ရှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကျေနပ်သွားပြီတဲ့ကိုသပိတ်ပင်ကန်းလေးတွေပြန်ယူပြီးတော့ထကြမြတ်စွာဘုရားကသွားကြလို့ဆိုပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်လည်းပဲကျေနပ်တာကိုသိတယ်ဆိုရင်ပဲတာကီဝင်မင်းကြီးလာခေါ်တာတော့မဆောင်မနဲ့တကိုးပင်ကြီးနဲ့သိတဲ့အတွက်မြတ်စွာဘုရားကယဟန်900နဲ့ကြွားကြတော့တာ။အဲ့တော့ဒီနေရာမှာဘုန်းကြီးကဘာတခုပြောချင်တယ်လဲဆိုတော့ဒီနေရာမှာကြည့်တာဝန်ယူတဲ့စိတ်ဆိုတာလူတိုင်းမှာလိုအပ်ပါတယ်။ဒီနေရာမှာတာကီဝင်မင်းကြီးရဲ့စိတ်တက်ကိုကြည့်လိုက်။ကြောင်းကြသိပ်ပြီးတော့ရှိတယ်။မြတ်စွာဘုရားကနှင်ထုတ်တယ်ဒီကိုယ်တော်ကြီးကဆူညံတယ်သူညာလို့နေထုတ်တာတော့ပေါ့ဆိုပြီးတော့ငါတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးဒီလိုမနေပါဘူး။ဟောမြတ်စွာဘုရားဖူးကျင်ခြင်းလို့လာကြတယ်။ခုမှပဲယဟန်ပြုလာကြတယ်။မြတ်စွာဘုရားကိုမဖူးရလို့ရှိရင်သူတို့ကုသိုလ်တွေနည်းသွားမယ်။တရားမနာရလို့ရှိရင်လိမ္မာရေးချရှိတာတွေနည်းသွားလိမ့်မယ်။အဲ့တော့ငါတို့မြတ်စွာဘုရားနဲ့ယဟန်တန်ဃာတွေကြားရရနေပြီးတော့ဝင်ပြီးတော့ဆောင်ရွက်မှပဲဆိုတဲ့တာဝန်ယူတဲ့စိတ်ဒီတာဝန်ယူတဲ့စိတ်ရှိလို့ရှိရင်ဘုန်းကြီးတို့ကြောင်တကြောင်လည်းပဲငြင်းချမ်းသွားနိုင်ပါတယ်။အိမ်တိမ်မှလည်းပဲငြင်းချမ်းသွားနိုင်ပါတယ်။နိုင်ငံတစ်ခုလုံးလည်းပဲငြင်းချမ်းသွားနိုင်တယ်လို့ကဘာကြီးတစ်ခုလုံးလည်းပဲငြင်းချမ်းသွားနိုင်တယ်ဆိုတာဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့လက်ထက်ကဒီတန်ကတွေကိုယူလို့ရပါဘူး။ဘုန်းကြီးတို့အိမ်တိမ်မှကြည့်ကြည့်ပေါ့။တာဝန်ယူတတ်တဲ့စိတ်တာဝန်ပြီးသူမှတာဝန်ရှိတယ်ဆိုပြီးတော့တာဝန်ယူတတ်တဲ့စိတ်မရှိဘူးဆိုရင်ဒီပါကလည်းပဲတာဝန်ယူစိတ်မရှိ။တာကြီးသမီးကြီးတွေရာလည်းပဲတာဝန်ယူစိတ်မရှိ။တန်းငယ်သမီးငယ်တွေရာလည်းပဲတာဝန်စိတ်မရှိဘူးဆိုရင်ဒီအိမ်ရဲ့ကြက်တွေကိုမျက်စိနဲ့မှန်းကြည့်လိုက်ပါ။ဉာဏ်နဲ့မှန်းပြီးတော့ကြည့်လိုက်ပါ။အစစရာရာမှာစီးပွားရေးလည်းပဲကြက်တွေရှိမှာမဟုတ်ပါဘူး။ကြာမှာပဲ။လူမှုရေးလည်းပဲကြက်တွေရှိမှာမဟုတ်တယ်လို့လူရေးတန်းကြီးလည်းပဲခုမှတာဝန်ယူစိတ်မှမရှိပဲအေးအေးဆေးဆေးနေပြီဆိုရင်ဘုန်းကြီးတို့အိမ်တိမ်လုံးရဲ့ကြက်တွေရာလည်းပဲကျော်သွားပါပါပဲ။နောက်ပြီးတော့ဘုန်းကြီးတို့ကြောင်းတကြောင်းကြည့်ခုတို့ဘုန်းကြီးတို့ကြောင်းမယ်ကြည့်တန်ဃာတော်ရှင်မြတ်ဒီကိုစာလေးကိုကြက်နေကြမယ်ဝေယဝေစာတကယ်စီလဲတာမလုပ်ဘူးကြောင်းတန်ရှင်ကြီးမလုပ်ဘူးဆရာသမားတွေရာလည်းပဲစာချပြီးပြီးတာပဲတပည့်တွေဖြစ်ခြင်းတို့ဖြစ်ပြောလိုက်ရင်ငါမုန်းသွားမှာပဲလို့နေလိုက်လို့ဘုန်းကြီးတို့ကြောင်းဟာဗျံပရာဖြစ်ပြီးတော့ လူကဲ့ရဲ့နေရာဖြစ်လာမှာပဲ။ဟင်းညစက်ကြအကြောင်းတက်ကစီကံကလည်းမဲ့လိုက်တာ။အပြင်ထွက်ပြီးလက်ဖက်ရည်တွေတောက်တခြင်းတွေဆိုဟိုးသွားဒီသွားနဲ့စာတော့ချက်ပါရဲ့။စီကမဲ့ကမ်းမဲ့တွေသင်္ကန်းတွေလည်းပဲဖျူပေးရဲ့ကြောင်းဝင်းနဲ့ဝင်သွားလိုက်ရင်လည်းပဲအမိုက်တွေပြည့်လို့ဆိုပြီးတော့ဘုရားတို့ကြောင်းတိုက်တိုက်တာဝန်ယူတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ကင်းသွားပြီဆိုရင်ဒီကြောင်းကလည်းကျက်တည်မဲ့သွားပါတယ်။အိမ်တိမ်မှလည်းဒီလိုပဲဘုန်းကြီးစာသင်ကျောင်းတစ်ကျောင်းမှလည်းဒီလိုပဲနိုင်ငံတစ်ခုလုံးမှလည်းဒီလိုပါပဲဒါကြောင့်ကိုတောင်းယူတဲ့စိတ်ဟာရှိကိုရှိရမယ်ဆိုတာဘုန်းကြီးတို့သုံးသပ်လို့ရပါတယ်ဒါမြတ်စွာဘုရားရဲ့တရားတော်ကဘုန်းကြီးပြောခြင်းဖြစ်ပါတယ်ဘုန်းကြီးတို့လူမှုရေးနိုင်ငံရေးတွေကြည့်လိုက်ပေါ့ဘုန်းကြီးတို့တကူအားမှာတည်င်းတစ်ခုဖတ်ရတယ်ပေါ့ဘယ်လိုဖတ်လဲဆိုတော့နိုင်ငံသားတစ်ခုမှာကားလေးတစ်ကားထဲမှာမိခင်ဖြစ်တဲ့လူကသူ့ရဲ့သုံးနှစ်ตาอยู่ดีกะลีเตี่ยวมฉิมะสั่นย้ายได้จ้ะเออแล้วบดูว่าย้ายตาได้สรุปมีกินขึ้นแต่ลูกอ่ะย้ายย้ายขันราก็ตู้เยตาตะมีลาตาลาတော့ไม่ดีกูกะลีนี่ต้องเนี่ยยวยแล้วดุ๊กเนี่ยย้ายตาแล้วเนี่ยย้ายไล่เบี้ยอ่ะเนี่ยในปกติใส่ไม่ก้องขึ้นจ้ะยาดาวก็ตู่ตาตู่ย้ายตาเว้ยสุบีเบี้ยอ่ะตาวนอยู่ได้ใส่จ้องจ่ําแม่ใส่เนี่ยนี่บลูผิดตัวไปแล้วดีกะลีมาเต้ยไปแล้วบัวมาခန္ဓာကိုယ်အနာတရားမဖြစ်တော့မှာစိတ်တည်းရအနာတရားဖြစ်ပြီးတော့ကြီးလို့ရင်လူစုလူမိုက်ဖြစ်သွားနိုင်ပါတယ်အဲ့တော့ဘာဖြစ်လဲဆိုတော့ကလေးသူငယ်တွေကိုညှဉ်းပန်းနှိပ်စက်ရေးကာကွယ်ပေးတဲ့အဖွဲ့တစ်ဖွဲ့ရနေပြီးတော့ဒီမိခင်ကိုဘုန်းကြီးတို့တရားပြန်ဆွဲလိုက်ပါတယ်တရားပြန်ဆွဲလိုက်တဲ့အခါမှာဘာအကျိုးတရားမျိုးရတော့လဲဆိုတော့ဒီတာသမီးကိုရိုက်တဲ့မိခင်ကသူ့တန်ရနဲ့ရိုက်ရမယ်တဲ့သူတို့ကလေးသူငယ်တွေညှဉ်းပန်းနှိပ်စက်ရေးကာကွယ်ရေးအဖွဲ့ရခုတော့မချိမဆန်အသက်ရွယ်နဲ့မမြိုက်ညှဉ်းပန်းနှိပ်စက်တာဟာလူသားမဆန်နဲ့လုပ်ရဆိုပြီးတော့အဲ့ဒီမိခင်ကိုတရားစွဲတယ်ပေါ့တရားစွဲတော့ဘာဖြစ်လဲဆိုတော့မိဘနဲ့သားသမီးဖြစ်ပေမဲ့လူအရွယ်နဲ့လက်နက်နဲ့မမြောက်အောင်ရိုက်တာဟာလူမဆန်မှုမလုပ်တင်ဘူးဆိုတဲ့ဥပဒေဟာဘုန်းကြီးတို့လူမျိုးတွေထဲမှာတိုင်းပြည်မှာပြန့်နှံ့သွားလို့ရှိရင်ဒါတိုင်းပြည်သားရဖို့အတွက်တမျိုးပါပဲဒါကြောင့်မတာဝန်ယူတဲ့စိတ်ဟာတိတ်ပြီးတော့လိုအပ်တယ်ပေါ့ဘုန်းကြီးတို့ခုနကမှလည်းပဲနိုင်ငံတကာနိုင်ငံကလူမှုရေးတွေချိုးဖောက်တယ်၊ဗားတွေချိုးဖောက်တယ်ဆိုရင်ခြားတဲ့နိုင်ငံတွေငါတို့နဲ့နေသားကြီးပဲသူတို့ဘာဖြစ်ဖြစ်ဆိုနေလိုက်လို့ရှိရင်ဒီနိုင်ငံအကြမ်းဖက်မှုတွေပို့ပြီးတော့တိုးလာပါတယ်။နောက်ပြီးတော့စောစောကဆူနာမီရေလိုင်းတန်းတွေငလျင်လှုပ်တာတွေပြည်သူပြည်သားတွေဘုန်းကြီးတို့ကပါကစ္စတန်တို့အင်ဒိုနီးရှားတို့ငလျင်တွေလှုပ်လိုက်တဲ့ဆူနာမီတွေနဲ့အားလုံးသက်တော်တွေတေကြတဲ့လူသားတွေดาวก็พ่อนี่โจ้งจ่ําแม่นี่တော့ตุ๋นနိုင်ငံသူဖြစ်တာပဲနေတို့ရှင်ဘုန်းကြီးတို့လူသားရေးစာနာရမရောက်ပဲနဲ့မေတ္တာကရုဏာတရားကင်းမဲ့ပြီးတော့လောကကြီးကအလှတွေပျက်စီးသွားတတ်ပါဘူးခုတော့ဘယ်လိုဖြစ်လဲဆိုတော့ခရစ်စတန်တွေဖြစ်တဲ့အမေရိကန်စတဲ့ဗြိတိန်စတဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ဂျပန်စတဲ့နိုင်ငံတွေကသူတို့စွန့်နိုင်တယ်များကေဇယ်ရေးပစ္စည်းလေးပို့ကြနေဖို့ရတဲ့ရပ်ရှင်းမြေတွေတွေပို့ကြစာရေးတောင်းရေးတွေပို့ကြနဲ့ဝိုင်းဝန်းပြီးတော့ကူညီကြတာဒါပါလဲဆိုတော့တောင်းယူတဲ့စိတ်ပါဒီတောင်းယူတဲ့စိတ်ဟာဘုန်းကြီးတို့ဗုဒ္ဓဘာသာကနေပြီးတော့ပြန့်ပွားသွားတာလို့ဒါလေးကိုဘုန်းကြီးကသဘောပေါက်စေခြင်းလို့ပြောတာပါနိုင်ငံရေးစကားပြောတာမဟုတ်ပါဘူး။ဒါကြောင့်မို့ဒီနိုင်ငံတစ်ခုအတွင်းမှာအိမ်တစ်ခုအတွင်းမှာသူ့အတူဖြစ်နေတာပဲငါတို့နဲ့ဘာဆိုင်တာမတ်လို့လို့စိတ်ရှိတဲ့ပုံကူတွေများလာလို့ရှိရင်အိမ်တိမ်လည်းပဲချမ်းမြေမှုကင်းသွားပါတယ်ကြက်တွေလဲသွားပါတယ်ကျက်ွက်တဲ့ကူလည်းပဲကျက်တည်မဲ့တယ်ကြောင်းတိုက်တဲ့ကူလည်းပဲကျက်တည်မဲ့ပြီးတော့နောက်ဆုံးမှာကဘာကြီးကအယုတ်ချိုးပြီးကျက်တည်မဲ့သွားတတ်ပါလေကူလည်းပဲဘုန်းကြီးတို့ဒီစာတုမယောအားတရားမတွေကသာသနာရေးငါတို့အရေးပဲဆိုပြီးတော့ဝင်ပြီးတော့ကြောင်းကြမဲ့မနေပဲနဲ့မြတ်စွာဘုရားတန်သွားပြီးဥပမာလေးနဲ့လျှောက်တော့မြတ်စွာဘုရားဟာဒီယဟန်900နဲ့ရှင်သာရိပုတ္တရှင်မောဂလကိုပြန်ပြီးတော့လက်ခံလိုက်တယ်ပေါ့အဲ့တော့ဒါလည်းပဲဘုန်းကြီးတို့အင်မတန်မှသင်္ကန်းစာယူကြလဲကောင်းတယ်လို့အကြကြည်ညိုကြလဲပဲကောင်းပါတယ်ဒါကြောင့်မို့တာဝန်သိသူမှတာဝန်ရှိတယ်တောင်းဝန်ရှိတဲ့အတိုင်းတောင်းဝန်ယူတဲ့တောင်းဝန်ယူတဲ့စိတ်ရှိတဲ့လူရှိရင်ဘုန်းကြီးတို့အင်မတန်မှလူပြည်သားတဲ့တန်ဖိုးရှိတဲ့လူအဆင့်ရောက်သွားတယ်တဲ့တောင်းဝန်ယူတဲ့စိတ်မရှိလို့ရှိရင်ဒီပုဂ္ဂိုလ်ကတန်ဖိုးဟာတဖြည်းဖြည်းနဲ့ကျဆင်းသွားတတ်ပါတယ်ဒါလည်းပဲသိပြီးအရေးကြီးတဲ့အချက်ပါအဲ့တော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလံမြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားကသူ့ရဲ့သားတော်ကြီးနှစ်ပါးလာပြီးတော့ယဟန်900နဲ့ရှင်ကိုတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုစပြီးတော့မေးလိုက်ပါတယ်ဘလို့မေးလဲဆိုတော့တာရိပုတ္တာတဲ့ငါဘုရားနှင်ထုတ်လိုက်တဲ့အခါမှာတင့်ရဲ့စိတ်ထဲမှာဘလို့ဖြစ်တယ်လဲတဲ့အဲ့တော့ရှင်တာရိပုတ္တာလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ရဲ့စိတ်ထဲမှာမြတ်စွာဘုရားကတော့နှင်ထုတ်လိုက်ပြီအဲ့တော့မြတ်စွာဘုရားဟာတပါးတဲ့ကြောင်းကြမဲ့နေပြီးတော့ဖလာတမပတ္တိနဲ့တရားတော်နဲ့ကြောင်းကြမဲ့နေပြီးတော့အေးအေးဆေးဆေးတည်င်းသုံးတင်ပြီးငါတို့လည်းပဲ မြတ်စွာဘုရားဤတည်တန်ဃာတော်တွေပေါ်မှာကြောင်းကြမဲ့ပြီးတော့အေးအေးဆေးဆေးဖလားတမပတ်ဝင်စားပြီးတော့တရားနဲ့နေတော့မယ်ငါဒီတန်ဃာတွေမွေးမှုလို့ငါ့ကိုပဲနှင်ထုတ်ခံရတာအဲ့တော့တန်ဃာတွေကမမွေးတော့ဘူးလို့ဒီလိုစိတ်ဖြစ်ပါတယ်မြတ်စွာဘုရားဆိုတော့မြတ်စွာဘုရားကအာဂမေဟိတွံသာရိပုတ္တအာဂမေဟိတွံသာရိပုတ္တဒိဋ္ဌဓမ္မဒုက္ခဝိရဒံနဲ့သာရိပုတ္တချင်းသာသာရိပုတ္တဒိဋ္ဌဓမ္မတုကဝိရဒံမြတ်မောဘွား၌ချမ်းသာစွာနေကြောင်းဖြစ်တဲ့ဖလားတမပတ်နဲ့နေခြင်းကိုအာဂမေဟိဆိုင်ငံ့ထားပါဟု။သာရိပုတ္တချစ်တာသာရိပုတ္တတွင်တင်သည့်ဒိဋ္ဌဓမ္မတုကဝိရဒံမြတ်မောဘွား၌ချမ်းသာစွာနေကြောင်းဖြစ်တဲ့ဖလားတမပတ်နဲ့နေခြင်းကိုအာဂမေဟိဆိုင်ငံ့ထားပါဟုလို့။ဤတိတုဘဂဝါသုံးလောကဒုတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအားဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်း။အဲ့တော့ရှင်သာရိပုတ္တရာမြတ်စွာဘုရားလည်းပဲတရားလေးထိုင်ပြီးတော့တမာပတ်နဲ့အေးအေးဆေးဆေးနေတော့မယ်ငါတို့လည်းပဲတမာပတ်နဲ့နေတော့မယ်ဆိုမြတ်စွာဘုရားရေတကြီးထပြီးတော့တားမြစ်တော့တာရိပုတ္တရာတဲ့သိရင်အဲ့ဒီစိတ်တဲ့ကောင်းပါတယ်ဒါပေမဲ့လို့အဲ့ဒီစိတ်လေးကိုထားစားမအောင်တဲ့အဲ့ဒီစိတ်မျိုးမမွေးပါနဲ့ဘူးဆိုမြတ်စွာဘုရားကတားတော့ပုံတယ်အဲ့တော့ရှင်မောကလံကိုလည်းပဲမြတ်စွာဘုရားမြည်တယ်မောကလံနဲ့တင့်ကိုငါဘုရားကနှင်ထုတ်လိုက်တယ်တော့တင့်စိတ်ထဲမှာတော့ဘလို့ဖြစ်တယ်လဲဆိုတော့ရှင်မောကလံကမြတ်စွာဘုရားတဲ့ရဟန်းတန်ခါဘုရောမြတ်စွာဘုရားကနှင်ထုတ်လိုက်ပြီမြတ်စွာဘုရားကကြောင်းကြမဲ့ပြီးတော့အေးအေးဆေးဆေးတမာပတ်ဝင်စားပြီးတော့တရားနဲ့ပဲနေတော်မူခြင်းသာဖြစ်မယ်အဲ့တော့ငါနဲ့တာရိပုတ္တာကရဟန်းတန်ခါအတွက်ရှေးကလည်းတိုးပြီးတော့တာဝန်ယူပြီးတော့ရဟန်းတန်ခါဒီသာသနာတော်ကြီးကြီးပွားအောင်ငါနဲ့တာရိပုတ္တာမှာခေါင်းဆောင်ဖြစ်တော့တာဝန်ရှိတယ်ရဟန်းတန်ခါရဲ့အကျိုးကိုငါနဲ့တာရိပုတ္တာပို့ပြီးတော့ဆောင်ရွက်မယ်လို့ဘုရားတပည့်တော်စိတ်ဖြစ်ပါတယ်ဘုရားဆိုတော့မြတ်စွာဘုရားကတာရုတာရုမောကလန္နအဟံဝါဤမောကလန္နဘိက္ခုတံကံပရိဟရိယံတာရိပုတ္တာမောကလန္နဝါတဲ့မောကလန်နဲ့တာရုတာရုကောင်းပါပြီစွာကောင်းပါပြီစွာတဲ့ပင်နဲ့တာရိပုတ္တာလိုပဲငါဘုရားလည်းပဲရဟန်းတန်ခါရဲ့အကျိုးကိုပြိဋိနိဗ္ဗာန်မဆန့်မချင်းသာသနာတော်ရဲ့အကျိုးငါဘုရားစောင့်ရှောက်မှာပါတဲ့ကြောင်းကြမဲ့အေးအေးဆေးဆေးမနေပါဘူးတဲ့တာရိပုတ္တာနဲ့မောကလန်တို့တဲ့သင်တို့နှစ်ပါးလည်းပဲငါဘုရားကိုကူညီပြီးတော့သာသနာတော်ဤတိုးတက်အောင်ရဟန်းတန်ခါရဲ့အကျိုးကိုဆောင်ရွက်ပါဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာအေးအေးဆေးဆေးကြောင်းကြမဲ့နေခြင်းနဲ့ရှင်တာရိပုတ္တာကိုတော့တားမြစ်ပြီးတော့ရဟန်းတန်ခါအကျိုးကိုအများမုန်းရင်မုန်းမေ့စီငါဆောင်ရွက်မယ်ဆိုတဲ့ရှင်မောကလန်တို့ဘုန်းကြီးတို့တာရုကျင့်ကျင့်ခေါ်တော်မူခဲ့ပါတယ်ဒါပါလဲဆိုတော့ဘုန်းကြီးတို့စောစောကပြောခဲ့တာပြီးပြန်ကောက်ချက်ချကြည့်ဆရာသမားမိဘ၃မျိုးသူတစ်ပါးဖြစ်ကိုရှုတယ်ရန္တတဝေတကမင်းဒါလေးမှမတက်ဘူးလားဆိုပြီးသူများကိုနှိမ်ရင်းတဲ့စိတ်ကိုမြှောက်ခြင်းနဲ့စိတ်နဲ့ဆုံးမတာကအတဝတရားတွေတိုးပြီးတော့ကြာလင်နိဗ္ဗာန်နဲ့ဝေးတယ်ကိလေသာတွေထူတတ်တယ်ဒီပုဂ္ဂိုလ်ကတော့အညံ့ဆုံးပုဂ္ဂိုလ်လို့ဒါကောက်ချက်ချလို့ရပါတယ်အဘောတုကပုဂ္ဂိုလ်ကသူတို့ဆုံးမလဲငါမုန်းတာပဲမြတ်စွာဘုရားသာသနာတော်မှာဒီလိုဆရာသမားမျိုးတွေကိုလည်းပဲမလို့ဘူးဆိုတာသဘောပေါက်တယ်။ကျမ်းမာရေးမကောင်းလို့ပညာမတက်လို့အေးအေးဆေးဆေးနေတာတော့တပိုင်းပေါ့။ပညာလည်းတက်ပါရဲ့ကျမ်းမာရေးလည်းကောင်းပါရဲ့တတ်တတ်သူများမုန်းမှဆိုးလို့တတ်တတ်တတ်တာဖိုခြင်းလို့အေးအေးဆေးဆေးနေတယ်ဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားမကြိုက်ဘူးဆိုတာဒီဝတ္ထုမှာပေါ်လွင်သွားပါတယ်။ရှင်မောကလန်ကြတော့မြတ်စွာဘုရားတော့အေးအေးဆေးဆေးတမာပတ်နဲ့ငြင်းငြင်းချမ်းချမ်းနေတော်မူတော့မယ်။အဲ့တော့ငါနဲ့တာရိပုတ္တာကဘိက္ခုတံဃာအတွက်သာသနာရေးတော်ကြီးအတွက်ပို့ပြီးတော့ဆောင်ရွက်မယ်ဆိုတော့မြတ်စွာဘုရားကတာရုမောကလန္နာမောကလန်နဲ့ကောင်းပါပြီစွာကောင်းပါပြီစွာဆိုပြီးတော့ကောင်းချီးပေးတာရုခေါ်တော်မူခဲ့တယ်ပေါ့ဒါကိုထောက်လို့ရှိရင်ယနေ့ဆွမ်းတကံမှာတော်စီစီဝင်းမေးတဲ့နေကုန်းဟာအလုံးပြည့်လေသွားတော့ပါတယ်ဒါကြောင့်ဘုန်းကြီးတို့သာသနာတော်ဟာကိုယ်နဲ့မဆိုင်ဘူးလူမှုရေးကကိုယ်နဲ့မဆိုင်ဘူးမိသားစုကကိုယ်နဲ့မဆိုင်ဘူးဆိုပြီးကြောက်ကြမဲ့စိတ်နဲ့နေတာဘုရားမကြိုက်ဘူးအလုံးကြောက်ကြတဲ့စိတ်နဲ့လူမှုရေးစီးပွားရေးဆုံးမတဲ့နေရာမှာလည်းပဲတက်နိုင်နိုင်ကြစိတ်ကောင်းစေနာကောင်းတဲ့အုံလုံးကနာတဘာဝတန်ထိတမတိသေးတာတည်သွားအောင်ငါဆုံးမပေးမယ်တိပိသားဆိုလို့ရှိရင်လည်းပဲသူတိပိသားကိုသူများတွေသိပြီးတော့သူ့ကိုလေးစားကြပါစေဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ဆုံးမတယ်။သီလသမာဓိပညာတွေတိုးတက်သွားအောင်ကောင်းတာတွေကိုဆုံးမပေးတယ်ဆိုရင်အဲ့ဒီလိုဆရာသမားမျိုးတွေကဘုန်းကြီးတို့သာသနာတော်မှာသိပြီးတော့လိုအပ်တယ်တဲ့။မြတ်စွာဘုရားကတပည့်တွေတော့မွေးထားပါရဲ့။သာသနာတွေတော့မွေးထားပါရဲ့။မဆုံးမတဲ့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားကဘလောက်ထိ ပြောတော့ဆိုတော့သာသနာတော်မှာဆိုရင်လည်းပဲဆရာတော်ဖြစ်နေပြီးတော့တပည့်တွေမွေးထားတယ်တပည့်တွေလိမ္မာအောင်လည်းပဲမတင်နိုင်ဘူးစာပေလည်းတက်အောင်တင်မပေးနိုင်ဘူးတပည့်တွေဆိုးကျင်နေဆိုနေဆိုရင်ဒီဆရာသမားဟာသာသနာပြုတာမဟုတ်ဘူးတဲ့သာသနာတော်မှာအမိုက်တွေကျဲချနေတဲ့ပုဂ္ဂိုလ်လို့ဘုန်းကြီးတို့စာပေမှာဆိုထားပါတယ်ဒါကြောင့်မို့ပုဂ္ဂိုလ်အမိုက်ကျဲတဲ့ပုဂ္ဂိုလ်လားသာသနာပြုတဲ့ပုဂ္ဂိုလ်လားဆိုတာဒါတေတိချာချာစစ်စစ်သိမ့်ပါတယ်တပည့်တွေမွေးထားလို့ရှင်ကြောင်းကြဆိုင်ပေးရမယ်သူတို့ပညာမတက်သေးရင်တက်အောင်လုပ်ပေးရမယ်သူတို့စိတ်ထားမကောင်းရင်ကောင်းအောင်လုပ်ပေးရမယ်ပညာမတက်သေးဘူးစိတ်ထားမကောင်းသေးဘူးငြင်းချမ်းမှုမရှိသေးဘူးဆိုရင်ငါမှတာဝန်ရှိတယ်လို့ဒီလိုစိတ်သက်ရှိမှသာသနာပြုရန်ရောက်ပါတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်မြတ်စွာဘုရားကတပည့်တွေမွေးထားပြီးတော့ငါမုန်းလိမ့်မယ်ငါ့ကိုတော့ကြာဝေယဝိဆလုပ်ပေးမယ်လို့မရှိဘူး तू ကငါ့ကိုသင်္ကန်းလျှော်ပေးနေတာငါဆုံးခံကြွေးနေတာဆိုပြီးတော့ဒီတပည့်ကိုလှုပ်ခွန်းလို့ထားလို့ရှိရင်မြတ်စွာဘုရားသာသနာမှိုက်ကျဲနေတာနဲ့အတူတူပါပဲတဲ့ဒီလိုပဲပေါ့မိဘလည်းပဲငါသားကြီးကငါ့ဘောမှာပြုစုနေတာအိမ်စီးပွားရေးခေါင်းဆောင်နေတာ तू ရဲ့တောက်တာငါမသိဟန်ဆောင်နေမယ်သူမကောင်းတာလုပ်တာငါအကတိလိုက်ပြီးတော့တငယ်သမီးတွေပေါ်မှာနိုင်ကျင့်တာကိုငါလိလိရှုထားမယ်ဆိုရင်ဒီမိပါလေတာကြီးသမီးကြီးကိုအစိတ်ပင်ရေလောင်းနေတာနဲ့တူတယ်တဲ့ငါအပေါ်မှာစီးပွားရေးဦးဆောင်နေတာဆိုပြီးတော့သူမကောင်းတာလုပ်တာကိုဒီလိုလိလိရှုမထားဘဲနဲ့ပြောတဲ့ရင်ပြောရမယ်ပြောတဲ့အခါမှာပြင်စီခြင်းနဲ့စိတ်ထားနဲ့ပြောရပါတယ်တကယ်ဘယ်သူတော်သွားတက်သွားစီခြင်းနဲ့စိတ်မတည်သေးတာတည်တော်အောင်တည်ပြီးသားတွေပို့ပြီးတော့နားလေလောင်းတိလသမารီပညာရှိပြီးတော့သူတော်ကောင်းစိတ်တည်းဖြစ်လာအောင်ပြောကိုပြောမယ်ဆိုတဲ့စိတ်တည်းနဲ့ပြောမှတောင်းကြပါလေဒါကြောင့်မဆရာသမား၃မျိုးမှကြောင်းကြတဲ့စိတ်နဲ့အမြဲတမ်းကုသိုလ်စိတ်နဲ့ကောင်းစေခြင်းနဲ့စိတ်နဲ့ပြောတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအချီးကျူးဆုံးအေးဆေးနေတဲ့ပုဂ္ဂိုလ်ကအလယ်လက်စားပုဂ္ဂိုလ်သူများအဖြစ်တည်ငြိမ်တဲ့စိတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ကအညံ့စားနိဗ္ဗာန်နဲ့ဝေးတဲ့ပုဂ္ဂိုလ်ဆိုပြီးတော့မိဘဆရာသမား၃မျိုးသုံးစားထွက်လာပါတယ်ဒါကိုကြည့်ပြီးတော့မိမိတို့ဘလို့ပုဂ္ဂိုလ်မျိုးဖြစ်တဲ့နည်းတဲ့ဒီတရားကိုနားယူပြီးတော့ကိုယ့်အကိုလည်းပဲဘုရားတို့ကြင်ကြင်ရမယ်ပေါ့အဲ့တော့မြတ်စွာဘုရားကဒီတိတ်ပြီးတော့စီစီဆဲဆဲသာသနာတော်မှာဟောကြားခဲ့ပါတယ်တကြံတက်ယုံကြမ်းမစုံအာဂုံတည်၍မကိုးနဲ့တဲ့တချို့ပုဂ္ဂိုလ်တွေကအာသူများအပြစ်ပြောတာမကောင်းဘူးမြတ်စွာဘုရားကနိဗ္ဗာန်နဲ့ဝေးတယ်လို့ဟောထားတယ်ငါတို့အေးအေးဆေးဆေးနေတော့မယ်လို့တချို့ကဒီစာလေးတစ်ခုတွေ့ဘူးလားနဲ့ဒီလိုအယူဆတွေမှားသွားတတ်ပါတယ်မြတ်စွာဘုရားကကြတော့ဘလို့တဏှာမှာဟောသေးတယ်ဆိုတော့ဓမ္မပရတဏှာမှာနိဒီလံဝါဘောဓာရံယံပတိဝိဇ္ဇတတိနံနေကကြဝါရိနေတာဝိဓာရိတံပန္ဒီတံပဇိဓာရိတံပဇာမနတတေယောဝတိနပါပိယောတဲ့အဲ့တော့မိဘဆရာသမားလုပ်တဲ့ပုဂ္ဂိုလ်ရာအပြည့်မြင်လို့ရှိရင်ပွန့်ပွန့်လင်းလင်းပဲအကျိုးကြောင်းနေနဲ့တက်စေခြင်းနဲ့စိတ်တည်နဲ့ပြောဖို့ပြောရမယ်တဲ့ခုနဆရာသမားမိဘ၃မျိုးတည်းကအုံလုံကနာတဘာဝတန်တိတာကောင်းစီတော်စီခြင်းနဲ့စိတ်ကောင်းစိတ်မြင့်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ဆရာသမားဖြစ်ရမယ်တဲ့ဒါဆရာသမားဘက်ကတပည့်တွေဘက်ကကြတော့ဘယ်လိုဖြစ်ရမလဲဆိုတော့နေကရာဝါရိနေတာဝိန်တာရိတံပန္တိတံပစီတဲ့အဲ့ဒီလိုအပြစ်ပြောတဲ့ဆရာသမားမိပါဆိုရင်တပည့်တွေဆရာသမားတွေကလည်းပဲငါတို့ကိုရွှေအိုးကြီးညွန်ပြနေတာပါလားလို့စိတ်ကောင်းစိတ်မြင့်နဲ့အယိုးသေးလက်ခံရတယ်တဲ့ဒါကသာသမီတွေတပည့်တွေရဲ့ကျင့်ဝတ်ဖြစ်ရပါတယ်မိဘတွေအကျိုးကြောင်းပြပြီးဆုံးမလို့ချင်းသာသမီတွေရဲ့စိတ်ထဲမှာရွှေအိုးကိုညွန်ပြလိုက်လို့ရှိရင်ဘယ်သူမှစိတ်မဆိုးပါဘူးဒီလိုပဲငါ့ကိုအပြစ်ပြောပြီးဆုံးမတာငါကောင်းစီခြင်းလို့ဘဝတန်ခါးမှာကောင်းတဲ့ဘဝရောက်စေခြင်းလို့လူတော်လူကောင်းဖြစ်စေခြင်းလို့ငါ့ကိုရွှေအိုးညွန်ပြနေတာပဲဆိုပြီးသာသမီတွေတပည့်တွေလည်းပဲဒီလိုခံယူတဲ့စိတ်ထားရပါတယ်ဘုန်းကြီးတို့ဒီဟာကိုရှင်ကြာဟုလားဆိုတာမြတ်စွာဘုရားရဲ့သားတော်လေးရုပ်ရည်ဥဒ္ဒရာနဲ့စัจจမင်းဖြစ်လာအောင်တိတ်ပြီးတော့ချောမွန်လှပါတယ်အကျဉ်းစာရိတ္တလည်းပဲသိကောင်းတယ်ရှင်သာရိအဲ့ဒီရှင်ရာဟုလာစိတ်တည်းကဘလို့လဲဆိုတော့မနဲ့အိယာကထပြီဆိုရင်ဘုန်းကြီးတို့လက်ခုပ်ကလေးနဲ့တဲလေးဆုပ်လိုက်တယ်တဲလေးဆုပ်ပြီးတော့ဘလို့ဒိဋ္ဌံတယ်လဲဆိုတော့ဒီနေ့မှာတဲ့ငါ့ပေါ်မှာဖျားဆတဲ့တန်ဃာတော်ရှင်မြတ်ကြီးကငါ့ပေါ်မှာအဆုံးအမတွေဟောဒီလက်ထဲမှာထည့်ထားတဲ့တဲလုံးနဲ့အမြအဆုံးအမတွေအဲ့ဒီဖျားဆတဲ့ပုဂ္ဂိုလ်တွေရှင်သာရိပုတ္တဆတဲ့ရဟန်းတော်တွေထံကဟောဒီတဲလုံးနဲ့အမြအဆုံးအမတွေရပါမှာကောင်းလေစွာဆိုပြီးတော့သူကမြဲတမ်းနဲ့တဲလေးမနှက်လင်းလာလို့ရှင်တဲလေးလက်နဲ့ဆုပ်ပြီးတော့ဟောဒီတဲလုံးနေနဲ့အမြဆရာသမားတွေစီကအဆုံးအမရပါရစေဆိုပြီးတော့ဒိတ်ထိန်နေတယ်အဲ့တော့ဘယ်တော့မသိပြီးတော့ကြင်ညိုစရာကောင်းပါလဲအမျိုးကလည်းပဲရှင်ပြင်းမျိုးရုပ်ရုပ်ဥပ္ပယပြင်းလည်းပဲတိတ်ပြီးတော့ချုံမလှပါတယ်စိတ်တက်ကလည်းပဲတိတ်ကောင်းတယ်အဆုံးမကိုသူကရွှေဦးတဲ့တောင်ပို့ပြီးတော့မြင်နိုးတယ်ပေါ့ဒါကြောင့်မို့ကိုယ့်ရဲ့သားသမီးတွေတပည့်တွေကိုလည်းပဲအဆုံးမကိုမြင်နိုးတဲ့ပုံကိုဖြစ်အောင်လုပ်ရပါတယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာကိုကြည့်လို့ရှင်လည်းပဲဒီလိုပဲဒီနေ့ရှင်သာရိပုတ္တရာကဘာလုပ်လဲဆိုတော့သင်္ကန်းဝတ်တာတွေကမကြီးမညာဖြစ်သွားတယ် အဲ့တော့ခုနှစ်နှစ်သားကိုရင်လေးကဘာလုပ်လဲဆိုတော့လုပ်လေကြီးရှင်ဖျားတာရီပုတ်တာတဲ့အရှင်ဖျားရဲ့သင်္ကန်းဝတ်ထားပုံကသင်္ကန်းသားကြီးကအောက်ကျနေရတယ်မညီပါဘူးရှင်ဖျားဆိုတော့ရှင်တာရီပုတ်တာဆိုတာတကယ်သာသနာတော်မှာအေယာမလက်ရာရာအင်မတန်မှမြတ်စွာဘုရားပြီလို့ရှိရင်ပညာမှာထိတ်ထိတ်ကျဲပုဂ္ဂိုလ်ကြီးဒါမှမဟုတ်ခုနှစ်နှစ်သားကြီးကသွားပြီလို့ပြောတာပြောတော့ခုနှစ်နှစ်သားလေးပြောလိုက်တော့ရှင်တာရီပုတ်တာသင်္ကန်းလေးပြန်ဝတ်ပြီးတော့လက်ဦးလေးရှိပြီးတော့ဆရာတဲ့ဒီလိုဆိုရင်တင့်တော်သွားပါသလားဆိုပြီးတော့ရှင်တာရီပုတ်တာအဲ့ဒီလိုပဲခုနှစ်နှစ်သားလေးပြောတာဆိုရင်ခေါင်းကြီးတို့ဆိုရင်ဘာဒီကောင်လေးရဲ့ရှုပ်တာဆိုပြီးတော့ခေါင်းခေါင်းချင်းဖောက်နေပါပဲခုတော့ရှင်တာရီပုတ်တာခုနှစ်နှစ်သားကိုရင်လေးပြောတာဟုတ်တယ်လိုက်နိုင်ပြီးတော့သင်္ကန်းလေးပြန်ဝတ်ပြီးတော့ဆရာတဲ့ဒါဆိုရင်တင့်တော်ပါပြီလားဆိုပြီးတော့တိတ်ပြီးတော့လေးစားတရားကောင်းပါတယ်အဲ့တော့ဥဒန်းကျွလိုက်တယ်တရဝုပပစီတော်တန်တော်ဇာတိယာတတဝတိကောတောပိမံနုတာတိယတံပရိစာမိမတ္တကိတဲ့အတအားဖြင့်9နှစ်ကိုရင်ဝါအဖြစ်ဂဏိမရံပြုပြီးတော့တရက်တာကိုရင်ဝေးရတည်တဲ့ကိုရင်လေးကငါ့ကိုလာပြီးတော့အကျိုးကြောင်းနဲ့ဆုံးမတယ်ဆိုရင်ငါဟာအဲ့ဒီအဆုံးမကိုဥထိတ်နဲ့ပန်ဆင်ပြီးတော့လိုက်နာကျင့်သုံးပါမယ်ဆိုပြီးရှင်သေရိပုတ္တာဥဒန်းကျူလေးရှိတယ်တဲ့တိတ်ပြီးတော့စိတ်ထားမြင့်မြတ်ပါတယ်အဲ့တော့ကြောင်းကြဆိုင်တဲ့စိတ်ကိုမြတ်စွာဘုရားဘလောက်လိုလားတယ်ဆိုတာပေါ်သွားပါတယ်။အခါတစ်ပတ်မှလည်းပဲရှင်သာရိပုတ္တရာဟိမွန်နာတောင်းသွားပြီးတော့និရောဓသမပတ်ဝင်စားတယ်ပေါ့။ဝင်စားတော့မြတ်စွာဘုရားကကောင်းပင်ရံနေကြောင်းအောင်ကြောင်းအောင်ကြွလာပြီးတော့ရှင်သာရိပုတ္တရာရဲ့ရှေ့အမိုက်ပုံကြီးရှိတော့အဲ့ဒီမိုက်ပုံကိုခြေတော်ရာချထားခဲ့ပြီးတော့မြတ်စွာဘုရားပြန်ကြွသွားတယ်။ရှင်သာရိပုတ္တရာនិရောဓသမပတ်ကနေတရားအနေထားတဲ့အခါကျတော့မြတ်စွာဘုရားရဲ့ခြေတော်ရာမြင်လိုက်တဲ့အခါမှာတိတ်ပြီးတော့ဟွာဖြစ်သွားတယ်ခြေတော်ရာရှိမှာဒူးထောက်ပြီးတော့ဩမြတ်စွာဘုရားကငါတပြက်စီမလဲပဲနဲ့တရားအားထုတ်တာဏိရောဓဓမ္မပတ်ဝင်စားဖို့တိသွားပြီဆိုပြီးတော့တိတ်ပြီးတော့ရှင်သာရိပုတ္တရာရှက်သွားတယ်မြတ်စွာဘုရားကပေနာတနာလို့ကြောင်းတပြက်စီလဲတာတွေဘာတွေတိတ်ပြီးတော့လိုလားတယ်ပေါ့လိုလားတာကို तू ကတပြက်စီမလဲပဲနဲ့တရားထိုင်လိုက်တော့အမိုက်ပုံရဲ့ရှိရရှိနေတော့မြတ်စွာဘုရားကမကြိုက်ဘူးဆိုတာတိသွားတော့မြတ်စွာဘုရားကသွားပြီးတော့တောင်းတော့အဲ့တော့မြတ်စွာဘုရားကသာရိပုတ္တရာတဲ့ပင်တို့လိုသာသနာတော်မှာထိတ်တန့်ကြတဲ့လက်ရရန်ပုဂ္ဂိုလ်မျိုးတွေကတပြက်စီမလဲပဲနေတာမသိတော့ပါဘူးဆိုပြီးတော့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကမိန့်တော်မူလိုက်တယ်။အဲ့ဒီအချိန်ကစပြီးရှင်သာရိပုတ္တရာလည်းပဲသင်္ကန်းယုံတဲ့နေရာမှာအမိုက်ကလေးမြင်းမြူပဲကောက်ပြီးတော့ထည့်တယ်။တန်ဃာတော်တွေဆုံးကန်ကြွပြီးဆိုရင်ရှေ့ရမကြွပဲနဲ့နောက်ဆုံးမှကြွပြီးတော့ကျောင်းမှာတပြက်စီမလဲရသေးရင်လဲတယ်။အမိုက်မကြုံရသေးရင်ရှင်သာရိပုတ္တရာကိုယ်တိုင်ကြုံတော့တာပဲ။နောက်ပြီးတော့ဂရင်းလေးပါလေးထားတာမတည့်ရင်တည့်အောင်ထားတယ်။နေမကောင်းနေတဲ့တန်ဃာတော်ရှင်မြတ်တွေရှိလို့ရှိရင်သွားပြီးတော့အားပေးစကားပြောပြီးတော့ဘာလိုပါသလဲပြောတယ်။တကယ်လို့လိုလို့ရှိရင်စတုမတူလိုတယ်ထောပတ်လိုတယ်ဆိုရင်ရွာထဲမှာသွန်ခံပြီးတော့ရှာပေးတယ်ပေါ့။ရှင်သာရိပုတ္တရာအဲ့ဒီလောက်ကြည့်တန်ဃာတော်ရှင်မြတ်တွေပေါ်မှာကြောင်းကြစိုက်ခဲ့တယ်တဲ့။ဒီလိုကြောင်းကြစိုက်တာမြတ်စွာဘုရားအဆုံးအမကိုပြုရရောက်တဲ့အတွက်သာသနာပြုနေတယ်လို့ဒီလိုခေါ်ရပါတယ်။ဒါကြောင့်မို့ရှင်ဒီမေခွန်ပေးတဲ့ဒါကိုဘုန်းကြီးရဲ့ဖြေကြားတဲ့အနေနဲ့ကြောင်းကြမဲ့စွာမနေရဆိုပြီးတော့ခေါင်းစီပေးပြီးတော့ဟောတာတင်နာကြီးလည်းပဲဤပါရှိသွားပါဘူး။အဲ့တော့ဆရာသမားဤပါ၃မျိုးလည်းပဲသိသွားပြီ။တပည့်တွေကလည်းပဲဘလို့စိတ်ထားမလဲဆိုတော့ရှင်ရာဟုလားလို့ဆုံးမကိုမြင်လို့တဲ့ပုဂ္ဂိုလ်။ရှင်သာရိပုတ္တရာလို့မြင်လို့တဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်ဆရာသမားဤပါနဲ့သာသမီအင်မတန်မှကျက်တည်ရှိတဲ့အင်းကျက်တည်ရှိတဲ့ကြောင်းကျက်တည်ရှိတဲ့နိုင်ငံဖြစ်ပြီးတော့သာသနာကိုကြောင်းပြုပြီးတော့လူမျိုးတွေပါတိုးတက်ပြီးတော့နိဗ္ဗာန်ကြီးရောက်နိုင်ပါတယ်ဆိုတာဘုန်းကြီးရပြောလို့ရဖြစ်ပါတယ်အဲ့တော့နောက်ဆုံးမေခွန်းတစ်ခုမေးရမယ်အရှင်ဘုရားအမြဲတမ်းလဲဝေယဝိသလောက်ရမှာလားဆိုတော့မဟုတ်ပါဘူးအရတ္တဝိပတ္တကပုဂ္ဂိုလ်ဇိတ္တရီဘာရီဝင်ပြီးတော့ခုပဲမဟုတ်နိဗ္ဗာန်ရအောင်အားထုတ်မယ်ဆိုရင်တော့ဒါနာလည်းမပြုနဲ့သီလလည်းမစောက်တည်နဲ့တေတေကြီးကြီးခုပဲတေတော့မှစိတ်ထားနဲ့မဖို့နိဗ္ဗာန်မရမချင်းအားထုတ်ရပါတယ်တဲ့အဲ့ဒီခါမှာတော့တပြည့်စီလည်းမလဲနဲ့ခုပဲမဖို့နိဗ္ဗာန်ရအောင်ကြိုးစားမယ်အာရထဝိပတ္တကပုဂ္ဂိုလ်ကြီးကိုတော့ဝေယဝိသလောက်တာရီဒါနာပြုတာရီမြတ်စွာဘုရားရဲ့သာသနာမှာဖွင့်ပေးထားပါတယ်ဒီလိုမှမဟုတ်ဘဲနဲ့လူဘဝမှာနေတဲ့သာသနာပေါ်မှာအလုံးလုံးနေတဲ့တရားစကံဝင်ပြီးတော့ခုပဲမဖို့နိဗ္ဗာန်ရအောင်ဆိုတော့အာမထုတ်ပဲနဲ့ပါရမီဖြစ်အောင်မဖို့နိဗ္ဗာန်တနည်းရအောင်ဆိုတော့ကြိုးစားနေရင်တော့ဒီအလုပ်တွေကကြောင်းကြဆိုင်ပြီးတော့လုပ်ရမယ်လုပ်မှလည်းပဲမြတ်စွာဘုရားသာသနာဆုံးမယူလုပ်ရရောက်ပြီးတော့မဖို့နိဗ္ဗာန်ရနိုင်ပါတယ်ဒါကြောင့်မို့တေဂမ ాయి တော်ဦးနဲ့တကဝသာသမီဖြစ်ကြတဲ့ဦးမြင့်စီတော်စီဦးနော်အားလုံးဟာမြတ်စွာဘုရားအလိုတော်ကြကိုတည်ပြီးတော့ကြောင်းကြဆိုင်ပြီးတော့သာသနာတော်နဲ့လူမျိုးကျူကိုဆောင်ရွက်နိုင်ကြပါစေ။အဲ့ဒီလိုသာသနာတော်နဲ့လူမျိုးကျူကိုဆောင်ရွက်ရင်းနဲ့ဒါနသီလဘာဝနာများကိုပြုပြီးတော့ပါရမီများကျင့်ကြပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုပြည့်ညံစွာပြုနိုင်တော့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်သတည်း။